Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်ရဲ့2015ခုနှစ်ဇူလိုင်လ4ရက်စနေနေ့ညပိုင်းစီစဉ်တွေစတင်နေပါပြီ။လိုင်းလက်မီတာ190၊လိုင်းဒိုမီတာ24 25 32နဲ့51တို့ကနေဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ကြပါရဲ့ရှင်။ကျမခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါရှင်။ကျမနန်းလောက်ပါ။အီရန်ရဲ့နျူကလ িয়ার ရေးကမ္ဘာအင်အားကြီး6နိုင်ငံနဲ့တဘောတူညီမှုမရသေးပေမဲ့ဆွေးနွေးပွဲတွေကိုဇူလိုင်9ရက်နောက်ဆုံးထားပြီးဆက်လက်ကျင်းပနေပါရယ်။ Greece နိုင်ငံအပေါ်ငွေချေးငှားမဲ့ကိစ္စနဲ့ပတ်သက်လို့ဒီကိစ္စကို EU နဲ့နိုင်ငံတကာငွေကြေးအဖွဲ့အစည်းတို့ကအကြမ်းဖက်ကင်တွယ်နေတယ်လို့ Greece စီးပွားရေးဝန်ကြီးကဆွဆွဲလိုက်ပါရယ်။ကမ္ဘာလုံခြုံရေးနဲ့တည်ငြိမ်ရေးအတွက် Russia နဲ့ American နိုင်ငံအကြားဆက်ဆံရေးဟာအရေးကြီးဆုံးကဏ္ဍဖြစ်ဆက်ရှိနေတယ်လို့ Russia သမ္မတကပြောလိုက်ပါလေ။ဒီလိုနောက်ဆုံးရသတင်းတွေကိုကိုအောင်နဲ့အတူတင်ပြပေးသွားမှာပါမခွန်ညိုရေ
ကောင်းပါပြီရှင်ဒီနေ့ညနားဆင်ရမယ့်အစီအစဉ်တွေမှာတော့ဒီကရင်ပြည်နယ်အတွင်းမှာအစိုးရနဲ့ကရင်လက်နက်ကိုင် DKPA တပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့၃ရက်မြောက်အခြေအနေဘယ်လိုရှိပါလဲ
သူကြားသူကြားရေးဆက်ဖြစ်တော့ဘောနော်မနေ့အခုဆိုလို့ရှိရင်လည်းသူတို့နေရောက်ရှိနေတောင်ကျော်ကျွန်တော်တို့လက်အဲဒီဝါနဲ့စာရီကျန်ဖြစ်တော့ဘူးဒီချိန်ကဘောလေဘူးလက်ရှိကျွန်တော်တို
့အာရှလမ်းမတစ်ပိတ်ထားရတဲ့အထိဖြစ်နေတဲ့တိုက်ပွဲအခြေအနေကို DKPA Glow 24အခြေချဗျူဟာကဘုံမှုကြီးစောစမ်းအောင်ပြောပြခဲ့တာပါအဲ့ဒီနောက်နားဆင်ရမယ့်ဘလော့ဂါအစီအစဉ်နဲ့မတူတာလေးတွေစတဲ့သတင်းပတ်စင်ကဏ္ဍတွေကိုလည်းကြားကြရမှာပါရှင်ဒုတိယပိုင်းမှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးကမ်းကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒီလိုအစီအစဉ်တွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်အောင်တို့ကကြေညာပေးပါမယ်ရှင်
အီရန်နိုင်ငံနဲ့အမေရိကန်အပါအဝင်ကမ္ဘာအင်အားကြီး6နိုင်ငံကြားအဆင့်မြင့်စစ်ဆင်ညီနိုင်မှုတွေမှာတိုးတက်မှုအချို့ရှိခဲ့တယ်လို့နှစ်ဖက်စလုံးကပြောဆိုပြီးနောက်တနေ့မှာပဲဒီဆွေးနွေးပွဲကိုအော်စတြီးယားနိုင်ငံဗီယက်နမ်မြို့မှာပြန်စတင်နေပါတယ်။ဒါပေမဲ့လည်းအထက်ကွဲလက်ချက်တွေအပေါ်သဘောတူညီချက်တော့မရကြသေးပါဘူး။တိုးတက်မှုတွေရှိခဲ့တယ်လို့လှုပ်ရှားရေးအများကြီးရှိနေတဲ့အကြောင်းနဲ့ခက်ခဲပေမဲ့လည်းနှစ်ဖက်စလုံးကဒီကိစ္စကိုရိုးရိုးသားသားနဲ့အပြင်းထန်ကြိုးစားနေပြီးအချိန်အကန့်အသတ်နဲ့လုပ်ကိုင်နေရတာကိုလူတိုင်းကနားလည်သဘောပေါက်အောင်လုပ်နေပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောသွားပါတယ်။ကွဲပြားမှုတွေရှိနေပေမဲ့လည်းသဘောတူညီမှုရဖို့အရင်ကတည်းကပိုးပြီးနီးကပ်လာနေပါတယ်။ဒါပေမဲ့ဘာမှမကျင်းသေးသေးဘူးလို့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျဗတ်ဇာရီဖ်ကပြောပါတယ်။နိုင်ငံကကချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းပေးဖို့အတွက်အလဲအလဲအဖြစ်အီရန်နျူကလ িয়ার စီစဉ်ကိုရှော့ချဖို့အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံတို့အကြားဆွေးနွေးမှုတွေကိုဇူလိုင်လ9ရက်အင်္ဂါနေ့မှာနောက်ဆုံးရက်သတ်မှတ်ထားပါတယ်။အီရန်ရဲ့နျူကလ িয়ার စီစဉ်ဟာနျူကလ িয়ার လက်နက်ထုတ်လုပ်ဖို့အထည်ရွယ်ထားတယ်လို့အမေရိကန်နဲ့မဟာမိတ်တွေကနှစ်ပေါင်းအတော်ကြာအောင်တန်ရရှိနေခဲ့တာပါ။အီရန်ဘက်ကတော့ဒါကိုညှင်းဆန်ပြီးဒီအစီအစဉ်ဟာငြိမ်းချမ်းရေးနဲ့ပြည်သူအကျိုးအတွက်ရည်ရွယ်တာဖြစ်တယ်လို့ပြောဆိုနေပါတယ်ရှင်။
ဂရိနိုင်ငံပေါ်ငွေချင်းငှားမဲ့ကိစ္စနဲ့ပတ်သက်လို့အကြမ်းဖက်ကင်တွယ်နေတယ်လို့ဂရိစီးပွားရေးဝန်ကြီးကဥရောပသမဂ္ဂနဲ့နိုင်ငံတကာငွေကြေးအဖွဲ့အစည်းအပေါ်ကိုဆက်ဆွဲလိုက်ပါတယ်။ Yanis Varoufakis ကစပိန်သတင်းစာ El Mundo ကိုအဲ့လိုပြောကြားခဲ့တာပါ။ဥရောပသမဂ္ဂနဲ့နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေဟာငွေချင်းငှားမှုအစီအစဉ်နဲ့ပတ်သက်လို့သူတို့ရဲ့တောင်းဆိုချက်တွေကိုဂရိပြည်သူတွေကထောက်ခံစီစဉ်နေတာပါ။အဲ့ဒါဆိုရင်သူတို့အနေနဲ့ဂရိနိုင်ငံအပေါ်အရှက်တကွဲဖြစ်အောင်လုပ်ဖို့အခွင့်အရေးရသွားစေမှာဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့လည်းဒီငွေချင်းငှားသူတွေနဲ့သဘောတူညီချက်တစ်ခုရလိမ့်မယ်ဆိုတာတော့သိကြကြောင်း Mr. Varoufakis ကပြောပါတယ်ဒီလိုမှမဟုတ်ဘူးဆိုရင်တော့နှစ်ဖက်စလုံးတည်းနဲ့နိုင်နိုင်မဲ့အခြေအနေတွေရှိပြီးတကယ်လို့ Greek နိုင်ငံအနေနဲ့ဒီချင်းငွေကိစ္စကိုမဖြေရှင်းနိုင်ဘူးဆိုရင် Euro ငွေ trillion နဲ့ချီပြီးဆုံးရှုံးမှာဖြစ်တာကြောင့်ဥရောပအနေနဲ့ဒီကိစ္စကိုလုံးဝလက်ခံနိုင်မှာမဟုတ်ဘူးလို့သူကပြောပါတယ်ဥရောပကနေငွေချင်းငှားဖို့ဂရိလူလူဆန္ဒသဘောထားကောက်ခံဖို့တရက်အလိုမှာစီးပွားရေးဝန်ကြီးနဲ့တွေ့ဆုံမေးမြန်းမှုကိုစနေနေ့ကဒီသတင်းစာမှာဖော်ပြခဲ့တာပါဂရိနိုင်ငံရဲ့ငွေချေးခက်ခဲကိုကူညီဖို့ဥရောပသမဂ္ဂကတောင်းဆိုထားတဲ့လိုက်နာရမယ့်အချက်တွေကိုဂရိလူလူအနေနဲ့လက်မခံဖို့ကိုလည်းဝန်ကြီးချုပ်အလက်ဆီစီပရက်စ်ကတိုက်တွန်းထားပြီးအဲ့လိုစန့်ကျင်မဲ့ပေးမယ်ဆိုရင်ဥရောပကျွေးရှင်တွေနဲ့စကားပြောရမှာပိုပြီးအခွင့်အရေးရလာစေမယ်လို့သူကပြောဆိုပါတယ်ခင်ဗျာ
ကမ္ဘာလုံခြုံရေးနဲ့တည်ငြိမ်ရေးအတွက်ရုရှားနိုင်ငံနဲ့အမေရိကန်နိုင်ငံအကြားဆက်ဆံရေးဟာအရေးအကြီးဆုံးကဏ္ဍအဖြစ်ဆက်ရှိနေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။မတူကွဲပြားမှုတွေရှိနေပေမဲ့လည်းတစ်ဖက်နဲ့တစ်ဖက်ရဲ့အကျိုးစီးပွားတွေကိုအပြန်အလှန်လေးစားပြီးတန်းတူညီမျှတဲ့အချက်တွေကိုအခြေခံတဲ့ဆွေးနွေးမှုတွေလုပ်နိုင်ရင်အပြည်ပြည်ဆိုင်ရာပြဿနာတွေနဲ့ကမ္ဘာတဝန်းကရင်ဆိုင်တွေ့ကြုံနေရတဲ့စိန်ခေါ်မှုတွေကိုရုရှားနဲ့အမေရိကန်တို့ကအတူတကွဖြေရှင်းနိုင်လိမ့်မယ်လို့ဒီကနေ့စနေနေ့မှာကြားရောက်တဲ့အမေရိကန်ပြည်ထောင်စုလွတ်လပ်ရေးနဲ့အမေရိကန်သမ္မတဘရက်အိုဘားမားကိုပေးပို့တဲ့ဂုဏ်ပြုအမစကားမှာမစ္စတာပူတင်ကထက်တွင်ဖော်ပြထားပါတယ်။IS စစ်သွေးကြော်ရဲ့ချိန်ချောင်းမှုတွေကိုအတူတကွပူးပေါင်းတိုက်ခိုက်သွားဖို့ ဩဘားမားအစိုးရကိုမစ္စတာပူတင်ကကန့်လန့်ပါတယ်။အကြံဖက်သမားတွေကိုပူပေါင်းတိုက်ခိုက်ချေမှုန့်မဲ့စစ်ရေးနင်းပြူဟာတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဆွေးနွေးဖို့သမ္မတပူတင်ကသူ့ရဲ့နိုင်ငံခြားရေးဝန်ကြီးဆာဂျေးလက်ဗရော့ကိုတာဝန်ပေးလိုက်တယ်လို့ရုရှားသမ္မတယုံကဆိုပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းကပဋိပက္ခတွေနဲ့ခရိုင်းမီးယားဒေသကိုရုရှားတို့က2014ခုနှစ်အတွင်းသိမ်းပိုက်ခဲ့တာကြောင့်အမေရိကန်နဲ့ရုရှားတို့ရဲ့နိုင်ငံဆက်ဆံရေးဟာစစ်အေးခင်းနောက်ပိုင်းတိတ်ကိုအေးဆက်နေခဲ့တာပါ။ဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတွေအပေါ်အမေရိကန်တို့ရဲ့ဖိအားတွေကြောင့်အနောက်နိုင်ငံတွေဘက်ကရုရှားအပေါ်ထားတဲ့တံခါးအရေးယူမှုတွေဆက်ရှိနေတာဆိုပြီးရုရှားဘက်ကအမေရိကန်အပေါ်ရန်လိုပြောဆိုမှုတွေရှိနေခဲ့တာပါယူကရိန်းအရှေ့ပိုင်းကခွဲထွက်ရေးသဘုံတွေကိုရုရှားတို့ကကူညီထောက်ပံ့ပေးနေတယ်ဆိုတဲ့ဆွဆွဲပြောဆိုမှုတွေကိုရုရှားဘက်ကညှင်းဆန်းနေပြီးသဘုံတွေနဲ့ပူးပေါင်းတိုက်နေတဲ့ရုရှားတွေကသူတို့သဘောဆန္ဒနဲ့ပါဝင်နေကြတာလို့ပြောဆိုထားပါတယ်ရှင်
American ပြည်ထောင်စုဒေါ်လာ239နှစ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်အခမ်းအနားတွေကိုဒီကနေ့ဇူလိုင်လ4ရက်နေ့မှာဆင်နွှဲကြပါရယ် American ပြည်ထောင်စုသမ္မတ Barack Obama ကလည်းသူ့ရဲ့ပတ်စင်မိငွန်းထဲမှာပျော်ရွှင်ပွေရလွတ်လပ်ရေးနေ့အခါသမယဖြစ်ပါစေလို့လူမှုကိုနှုတ်ခွန်းဆက်ခဲ့ပါရယ် American တပ်ဖွဲ့ဝင်တွေနဲ့သူတို့ရဲ့မိသားစုဝင်ယာနဲ့ချီကိုအိမ်ပြီးတော့အနောက်ဘက်ဥယျာဉ်မှာ barbecue အသားကင်နဲ့အက်ခံပါလေဖြစ်ပါရယ်ဗြိတိရှ်လက်အောက်ကနေလွတ်လပ်ရေးရခဲ့တဲ့ဒီနေ့မှာအမေရိကန်လူထုဟာပျော်ပွဲစားတွေ၊ဂီတဖျော်ဖြေပွဲတွေနဲ့မီးရှူးမီးပွဲတွေကိုလည်းပစ်ပေါက်ကြမှာပါ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကမြို့သားယင်မာယင်ပြင်မာလဲဒီကနေ့ညဘက်မှာဂီတဖျော်ဖြေပွဲကျင်းပဖို့ရှိပါရယ်။ဒီတော့တွင်အကြမ်းဖက်သမားတွေရဲ့တိုက်ခိုက်လာနိုင်မှုနဲ့ပတ်သက်လို့လုံခြုံရေးအေဂျင်စီတွေကသတိပေးထားပြီးတဲ့နောက်ရဲလုံခြုံရေးအများအပြားလည်းချထားပါရယ်။လွန်ခဲ့တဲ့အတွင်းတုန်းကတူနီးရှား၊ကူဝိတ်နဲ့ပြင်သစ်မှာအကြမ်းဖက်သမားတွေကတိုက်ခိုက်ခဲ့ပြီးအခုလိုလုံခြုံရေးတင်းကျပ်ထားတာပါ။ဒါ့အပြင်ဒီနိုင်ငံအားလည်းရက်မှာလဲပတ်နေခြင်းအတွင်းမတင်ငါဘွေရာကိုတွေ့ရင်သက်ဆိုင်ရာကိုချက်ချင်းသတင်းပို့ဖို့ကိုလည်းအမေရိကန်လုံခြုံရေးအရာရှိတွေကလူစုကိုတိုက်တွန်းအကြံပြုထားပါတယ်။1986ခုနှစ်ဇူလိုင်လ4ရက်နေ့မှာမြောက်အမေရိကတိုက်မှာရှိတဲ့ British Colony နယ်မြေ73ခုကနေ British လက်အောက်ကနေခွဲထွက်ပြီးလွတ်လပ်ရေးကြေညာစာတမ်းကိုထုတ်ပြန်ခဲ့ပါတယ်။အဲ့ဒီမတိုင်ခင်တစ်နှစ်လောက်ကတည်းကလွတ်လပ်ရေးအတွက်စစ်ပွဲတွေစတင်ခဲ့တာဖြစ်ပြီးအမေရိကန်ပြည်ထောင်စုရဲ့အချုပ်အခြာအာဏာကိုအတိမတ်ပြုတဲ့ပါရီငင်းကြီးရဲ့သဘောတူညီချက်စာချုပ်ချုပ်တဲ့1983ခုနှစ်ကျမှဒီစစ်ပွဲတွေအဆုံးသတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဗီအိုအေကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ Islam အစွန်းရောက်အကြမ်းဖက်ဖွဲ့ကတပ်ပြေးတွေလို့ဆွဆွဲခံထားရတဲ့လူဆက်တယောက်ကို Boko Haram စစ်သွေးကြွတွေကတပ်ဖြတ်လိုက်တယ်လို့မျက်မြင်သက်သေတွေကပြောပါရယ်။ Boko Haram တိုက်ခိုက်ရေးသမားတွေဟာတောက်ကြနေအာယုံမတက်ခင်မြို့ထဲကိုဝင်လာပြီးတပ်ပြေးတွေလို့ဆွဆွဲခံထားရသူတွေကိုတအိမ်တက်ဆင်းလိုက်ရှာကြတယ်လို့နိုင်ဂျီးရီးယားနိုင်ငံဘော်နိုပြည်နယ်မီရင်ဂါမြို့ခံတွေကပြောပါရယ်။ Modena နဲ့မြို့ပြင် Ed Wood ပြုတဲ့အကွင်းဖက်မှာလူဆက်တယောက်ကိုတပ်ဖြတ်ထားတာကိုတွေ့ရတယ်လို့မြို့ခံတယောက်ဖြစ်တဲ့ Mohammed Kimber ကသတင်းထောက်တွေကိုပြောပါရယ်။ဒီလူဆက်တယောက်ဟာမြို့ကိုလောလောဆယ်ပြန်ရောက်လာကြတဲ့လူတွေဖြစ်ပြီးသူတို့တွေဟာ Boko Haram အဖွဲ့ဝင်တွေဖြစ်နိုင်တယ်ဆိုပြီးတန်ရာရှိနေကြတာပါ။ဒီလူ7ယောက်လုံးကိုစစ်သွေးကြွတွေကလှည့်လီးတက်ခဲ့တာလို့ Nigeria This Day သတင်းစာကဖော်ပြပါရယ်။ဘွန်နိုပြည်နယ်မြို့တော် Maiduguri မှာလဲတောက်ကြနေကလက်နက်ကြီးပစ်ခတ်တံတွေကြားခဲ့ရပါရယ်။မြို့တော်နဲ့မလန်မကန်းက Zamabari ရွာခံတွေကဘိုဂိုဟာရမ်တွေလို့ထင်ရတဲ့လူတွေမြို့ကိုမနစ်တောက်ကြနေနောက်ပိုင်းမှာဝင်တိုက်တာ Nigeria တပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တာကိုလည်းတွေ့ခဲ့ရပါရယ်။သမ္မတမူဟာမဒူဘူဟာရီကအန်သူအနာရလာခဲ့တဲ့မေလ29ရက်နေ့ကလေးကဆိုဝါလုံးနဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေပြီးတည်တရင်ဘတ်အတွင်းလူပေါင်း150ကျော်တိုက်ဆုံခဲ့ရတဲ့တိုက်ခိုက်မှုအတော်များများအတွက်ဘိုကိုဟာရမ်ပေါ်ပစ်တင်မှုတွေရှိနေပါတယ်ဗုဒ္ဓနေ့က Lake Chad ဒေသမြို့ကအရက်သား9ဦးနဲ့အင်္ဂါနေ့မှာတော့မောင်ဂူနိုမြို့နာကလူပေါင်း48ယောက်ကိုလည်းစစ်သွေးကြွတယ်လို့တန်ရရှိတဲ့လူတွေကတပ်ဖြတ်ခဲ့ပါသေးတယ်ရှင်
American သမ္မတ Barack Obama ဟာ BNN Community ကောင်းဆောင်နဲ့အိမ်ယူတော်မှာလာမယ့်အင်္ဂါနေ့ကျရင်တွေ့ဆုံဖို့ရှိတယ်လို့ American ရရှိတွေကပြောပါရယ်။သမ္မတ Obama တွေ့ဆုံမဲ့ Community Party Board Committee အဖွဲ့အထွေထွေတင်မူ Nguyen Phu Trong ဟာအစိုးရယာရုကိုတော့ရယူထားခြင်းမရှိပါဘူး။အမေရိကန်နဲ့ BNN စစ်ပွဲပြီးဆုံးခြင်းအနှစ်40မြောက်ကာလအလွန်မှာတွားရောက်တဲ့ Mr. Trump ရဲ့ခီးစဉ်ဟာ BNN Community ကောင်းဆောင်တယောက်ရဲ့ပထမဆုံး American ခီးစဉ်လည်းဖြစ်ပါရယ်။တစ်ချိန်ကရန်သူတွေဖြစ်ခဲ့တဲ့နှစ်နိုင်ငံကြားလွန်ခဲ့တဲ့နှစ်20ကစလို့ပုံမှန်ဆက်ဆံရေးတွေပြန်လည်စတင်နိုင်ခဲ့ပြီးတောင်တရုတ်ပင်လယ်တွင်နယ်မြေအငင်းပွားမှုတွေမှာတရုတ်နိုင်ငံပါဝင်လာခဲ့တဲ့လွန်ခဲ့တဲ့နှစ်တွေကစလို့ဆက်ဆံရေးပုံမှန်နီးကပ်လာခဲ့ပါတယ်ခင်ဗျာ
လူပေါင်း56ယောက်သေဆုံးခဲ့ရတဲ့ဖိလစ်ပိုင်ဂရုတင်မောတင်မောက်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့တင်မောပိုင်ရှင်နဲ့တင်မောဝန်ထမ်းတွေကိုလူသေးဆင်းမှုနဲ့ဖိလစ်ပိုင်ရဲ့ဘက်ကတရားစွဲဆိုလိုက်ပါတယ်။ကင်နီဗာနာဂရုတင်မောဘော်ကခီးသည်ပေါင်း142ယောက်ဟာတချို့ကကမ်းဖက်ကိုကူးခတ်လာခဲ့ရာကြောင်းအသက်ပေးကလွတ်ခဲ့တဲ့အပြင်တချို့ကိုလည်းကယ်တင်ပေးခဲ့ရပါတယ်။ဂရုတင်မောဟာအော်မက်မြို့ကနေခဲမော့စ်ကျွန်းကိုပုံမှန်လမ်းကြောင်းတိုင်းမောင်းနေခဲ့တာပါတင်မောတိမ်းမောက်တဲ့အချိန်ခီးတဲ့ဘယ်နှစ်ယောက်ပါတယ်ဆိုတဲ့အရေးအတွက်အတိအကျကိုတော့မသိရသေးပါဘူးရာဒီဥတုဆိုရတာကြောင့်လို့ရုပ်အလောင်းရှာဖွေရေးလုပ်ငန်းတွေနှောင့်နှေးနေရတယ်လို့အစိုးရဘက်ကပြောပါတယ်ကနဝူးဆင့်ဆောင်စံစစ်ဆေးမှုတွေအရာကတော့ရာဒီဥတုဆိုရမှုကြောင့်ရောတခြားလူတွေကြောင့်ဖြစ်တဲ့အမားတွေကြောင့်မှဒီဂရုရင်တိမ်းမောက်ခဲ့ရတာလို့ဆိုပါတယ်ညာဖက်ကွင့်နေတဲ့အချိန်မှာပဲတင်မောကိုကြီးမားတဲ့လိုင်လုံးကြီးရဲ့ခတ်သွားတာလို့မျက်မြင်တွေကပြောပါတယ်ရှင်
2016ခုနှစ်မှာအိုလံပစ်အားကစားပင်ပွဲတွေကျင်းပမဲ့ဘရာဇီးနိုင်ငံရီယိုဒီဂျနေရီမြို့ကိုတောက်ကြာနေမှာဒီအိုလံပစ်မင်းရှူရန်ရောက်ရှိသွားပါတယ်။အဲ့ဒီမတိုင်ခင်တုန်းကတော့မြို့တော်ဘရာဇီးလီယာမှာပြသပြီးတဲ့နောက်ရီယိုဒီဂျနေရီကိုတက်ဆောင်လာတာပါ။ဘရာဇီးနိုင်ငံရဲ့သဘာဝဟန်ချက်ညီညီလူမျိုးပေါင်းစုံပေါင်းစည်းနေထိုင်မှုနဲ့စွမ်းရင်စားတာတွေကိုကူစားပြုပြီးဒီအိုလံပစ်မင်းရှူရန်ကိုစွန့်ပစ်အလူမီနီယံပစ္စည်းတွေနဲ့ပြုလုပ်ထားတာပါ။ဒီမင်းရှူရန်လက်ဆင့်ကမ်းတက်ဆောင်လာမှာဘရာဇီးနိုင်ငံရဲ့အလံအယောင်ဖြစ်တဲ့အစိမ်းအဝါအပြာအဖြူရောင်တွေကိုမိရိုင်မှာတဆင်ချင်းပေါ်လာအောင်ဖန်တီးထားပါတယ်။ Olympic မိရှူတိုင်ကိုဘရာဇီးနိုင်ငံကပြည်နယ26ခုကမြို့ပေါင်း300ကိုလူပေါင်း12000လောက်ကလက်ဆင့်ကမ်းတည်ဆောင်မှာဖြစ်ပါတယ်။နောက်နှစ်မေလမှာမြို့တော်ဘရာဇီးလီးယားမှာကနေဒီနိုင်ငံတော်ဝန်ကိုတည်ဆောင်တာမှာရက်ပေါင်း100လောက်ကြာမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
။ Direct from Washington The Voice of America The VOA
2015ဇူလိုင်လ4ရက်စနေနေ့ညနောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုအောင်အောင်တို့ကြီးညာပေးသွားကြတာပါ။အခုကစပြီးတော့မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်ရှင်။မြန်မာအစိုးရတပ်တွေနဲ့ DKBA ဒီမိုကရေစီကရင်အကျိုးပြုတပ်မတော်တို့3ရက်မြောက်နေ့အဖြစ်တိုက်ပွဲတွေဆက်ဖြစ်နေပြီးတင်းမာမှုရှိနေသေးတဲ့အတွက်အာရှလမ်းမအတွက်ကကားလမ်းအသွာလာတွေကိုပိတ်ထားရပါတယ်။ဒီနေ့နေ့လယ်ပိုင်းမှာပဲကော့ကရိတ်မြို့နယ်ကနေမြောက်ရီမြို့ကိုသွားတဲ့ခီးသည်တင်လာတဲ့ဆိုင်ကယ်တစ်စီးပစ်ခတ်ခံရတဲ့အတွက်လဲဆိုင်ကယ်မောင်းသူရောနောက်ကပါလာတဲ့သူပါတနတ်ဒဏ်ရာကြောင့်ကော့ကရိတ်စီးရုံမှာစေကူတာမှုခံယူနေရပါတယ်။နယ်စပ်မှာမငြိမ်သက်မှုတွေဖြစ်နေတဲ့အတွက်ထိုင်းနယ်စပ်ဒေသမှာဒီထိုင်းနိုင်ငံဘက်ကနေဇူလိုင်လ4ရက်နေ့မှာပဲတပ်ရင်အားတွေနဲ့နယ်စပ်လုံခြုံရေးကိုလည်းတင်းတင်းကြပ်ကြပ်ချထားလိုက်ပါတယ်။အပြည့်စုံကိုတော့စက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာအစိုးရတပ်တွေနဲ့ဒီမိုကရေစီကရင်ကျိုးပြုတ်တပ်တွေဟာ3ရက်မြောက်နေ့အဖြစ်တိုက်ပွဲတွေဆက်လက်ပြင်းထန်နေတာပါ။အာရှလမ်းမတစ်လျှောက်လမ်းဘေးဝဲရနေရာတွေကနေတိုက်ပွဲတွေကမနေ့အစောကြီးတည်းကနေဖြစ်ပေါ်နေပါတယ်။ညနေပိုင်းထိနှစ်ဖက်လုံးကပြစ်ခတ်မှုတွေရှိနေကြောင်း DKBA ကလိုထူဖို့အခြေချဗျူဟာကဘုံမူကြီးစောစောင်းအောင်ကဆိုပါတယ
်။လက်ရှိဒီနေ့ကတော့သူကြားသူကြားရဲ့ဆက်ဖြစ်တော့ဘောနော်မနေ့အခုဆိုလို့ရှိရင်လည်းသူတို့နေရောက်ရှိနေတောင်းကြောကျွန်တော်တို့လက်အင်တဝိုင်းနဲ့စာရီကြံဖြစ်တော့အခုဒီချိန်ကဘောနော်ဘုလက်ရှိကျွန်တော်တို့ကြောင်းနေကြောလက်လက်ကြီးတဲ့ဖြစ်နေနော်။မြောက်ဒီကတဖွဲ့လည်းအရှင်းလာတယ်။နောက်ပြီးတော့ဒီကော့ပရေယာတဖွဲ့လည်းဒီတောင်းကြီးရောက်ပြီဘောနော်တောင်းကြီးရောက်ပြီလက်ရှိတောင်းကြောတနေရာမှာအဲသူတို့ယူသွားတော့အဲ့ဒီမှာလက်ရှိဘူးလက်ရှိပစ်ခတ်မှုဖြစ်နေတ
ယ်။မနေ့ကပျောက်ဆုံးနေတဲ့ DKBA တပ်သား2ဦးနဲ့2ဦးကိုပြန်တွေ့ရှိခဲ့ပြီး2ဦးကတော့မြန်မာအစိုးရတပ်တွေဘက်ကဖမ်းဆီးသွားတယ်လို့ယူဆကြောင်းပြောပါရယ်။မြောက်ရီကနေကော့ကရိတ်ကိုသွားတဲ့အာရှလမ်းအစ်စ်ကိုပြီးခဲ့တဲ့ရက်တွေကကားသွားလာတွေရပ်တန့်ထားပြီးဒီကနေ့မှာတော့ကားသွားလာတွေပိတ်ထားကြောင်းကော့ကရိတ်ရဲစခန်းကအတည်ပြုပြောကြားပါရယ်။မြောက်ရီဒေသခံ2ဦးကတော့အာရှလမ်းကနေသွားနေတဲ့ကုန်တယ်ကားတွေမနေ့ကမှပြန်တက်မလာဖို့အတွက် DKBA ကပြောဆိုထားတယ်လို့ဆိုပါတယ်
။ဒီနေ့အစင်းလေးမနေ့ကအတက်မနေ့ကအတက်ကိုကားတွေမတက်လာနဲ့တဲ့။အာတိတူချေကအဲ့မနေ့ကကားတွေတော့မတက်တော့ဆိုတော့ကားတွေဒီကနေလည်းအစင်းကနည်းနည်းကျဲသွားတယ်
။မြန်မာအစိုးရတပ်တွေနဲ့ DKBA တပ်တွေကြောင့်မြန်မာနဲ့နီးတဲ့ထိုင်းနယ်စပ်နေရာတွေကိုလည်းထိုင်းအနာပိုင်တွေကဇူလိုင်လ4ရက်နေ့မှာအထူးတိုက်ခိုက်ရေးအင်အားတွေနဲ့နယ်စပ်လုံခြုံရေးကိုတင်းကျပ်စွာချထားလိုက်ကြောင်းနယ်စပ်နေပြည်သူတို့ကလည်းပြောပြပါတယ်
။ခိုင်းမြန်မာနယ်စပ်မှာကဒီနယ်ပြားတောက်လုံခြုံရေးအထူးတပ်ဆိုတာရှိတယ်လေ။အဲ့ဒီအဲ့ဒီအရေးချတာဖြစ်မှာဟိုဘက်မှာကလောလောဆယ်တိုက်ပွဲတွေဖြစ်နေမှာမဟုတ်ဘူး။ဖြစ်နေတဲ့အခါကျတော့ဒီဘက်ကိုကြော်ပြီးကြားလာမှာဆိုတော့သူတို့ဘက်ကကြိုတင်မှုကကွယ်ထားတာဖြစ်တယ်။၃၄၅နှစ်ကတော့အများကြီးမှာတိုက်ပွဲတွေဖြစ်ဖြစ်နေတော့ပါဒီခိုင်းမြန်မာနယ်စပ်ဒီမဲဆောင်မြို့ကိုဒီကတရားထိတ်တို့ဒီကနဘိုင်းနေမှာဒီအလုံးကြီးတွေကြော်ကြတာလေးရှိတယ်။အဲကြော်ကြတာလေးရှိတဲ့အတွက်အခုလည်းဒီတိုက်ပွဲတွေဖြစ်တဲ့အချိန်မှာဒီလိုအလုံးကြီးတွေကြာမှာဆိုတော့ဒီငယ်ဆက်မှာလုံုံရင်းနဲ့ပတ်သက်လို့ဒီတင်းချက်ချထားတာဖြစ်နိုင်တယ်ပေါ့နော်။ဒီငယ်ဆက်တွေမှာဆိုလို့ရှိရင်တော့ဒီကန်နပူပဲဒီတရားပဲပိုင်းဆိုင်ရာတို့ပါလို့ဒီသမဟာတို့ပေါ့နော်။မြန်မာနဲ့နီးစပ်တဲ့နေရာအနီးစပ်တွေသုံးနေရာတွေမှာဒီကလုံုံရင်းတို့ဒီဆိုင်ချက်တတ်တာ
DKBA အဖွဲ့ဟာလွန်ခဲ့တဲ့20လောက်ကစလို့အထက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ကရင်မျိုးသားအစည်းအရုံး KNU ကနေခွဲထွက်ခဲ့ပြီးတဲ့နောက်အဲ့ဒီအချိန်တုန်းကစစ်အစိုးရနဲ့အပြစ်ခတ်ရစေးလုပ်ခဲ့တဲ့အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်။ဒါပေမဲ့လည်း2010ပြည့်နှစ်မှာတနည်းနည်းပါးကြာတိုက်ပွဲတွေပြန်လည်ဖြစ်ပွားရာကနေ2011ခုနှစ်မှာတော့နောက်တစ်ကြိမ်အပြစ်ခတ်ရစေးထပ်လုပ်ခဲ့တာပါ။မြန်မာဆိုရတက်တီနဲ့ DKBA အဖွဲ့တို့ဟာပြီးခဲ့တဲ့နှစ်စက်တင်ဘာလမှာလဲမွန်ပြည်နယ်ကြိုင်မျိုးမြို့နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးအဲ့ဒီအချိန်ကစလို့အခုဒီချိန်တိုက်ပွဲတွေပြင်းထန်တာဟာပထမဆုံးအချိန်လဲဖြစ်ပါတယ်ရှင
်။မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်။မြန်မာသတင်းဆောင်ပါတွေကိုဒီမှာပဲရန်နာပြီးသတင်းပတ်စင်ကဏ္ဍတွေကိုအလှည့်ပေးပါတော့မယ်ရှင်။ပထမဆုံးဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။မတ်စုမြတ်မွန်ကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
ကိုဒန်ညိုရဲ့အခုတလောလေး software update တွေဘာတွေလုပ်ဖို့တတိပေးလာတာတို့ရဲ့အချိန်ဆွဲမနေနဲ့အောင်เนาะမြန်မြန်လုပ်လိုက်အောင
်ဟာကျွန်တော်ဒီ iPhone မှာတော့ software update လုပ်ဖို့ပြောနေပြီဗျအချိန်ကမရသေးလို့မလုပ်ရသေးပါဘူ
းလုပ်လိုက်အောင်ကိုဒန်ညိုရဲ့အဲ့ဒါအရေးကြီးတယ်ပြောရမယ်ဆိုရင် internet သုံးတဲ့သူတိုင်းလည်းတတိထားတင်နေရှင်ဒီ internet လုံခြုံရေးဘိုင်းမှာစိုးရိမ်စရာ hardware ကြီးတစ်ခုရှိနေတယ်ဆိုတာမကြခင်တုန်းကမှသူတွေဒီတွေကတွေ့ခဲ့ကြတာအဲ့ဒီ hardware က internet သုံးနေကြသူတိုင်းနှိပါးနဲ့ဆိုင်းနေလို့ဒီ hardware အမှားကိုပြင်ဖို့လုပ်နေပါပြီလို့ Microsoft, Apple, Google တို့လိုကုမ္ပဏီကြီးတွေကချက်ချင်းဆိုသလိုပြောခဲ့ကြရတယ်လေ
။ပြင်သစ်ကသိပ္ပံနဲ့နှိပညာသုတေသနဌာနတစ်ခုနဲ့ Microsoft သုတေသနဌာနတို့တွေ့ခဲ့ကြတယ်ဆိုရဲဒီ internet လုံခြုံရေး hardware ကိုပြောတာလားဗျ။ FREAK bug လို့ပြောနေကြတယ်ဟာလေ
။သိဟုတ်တာပေါ့ရှင်။အဲ့ဒီ freak လုံခြုံရေး hardware ပဲအရှေ့က factoring attack on RSA export keys တဲ့internet ကွန်ရက်ထဲမှာဒီအသွားအပြန်ပို့နေကြတဲ့အချက်အလက်တွေလုံခြုံအောင်လုပ်ပေးတဲ့ programmer ဖြစ်နေတဲ့လုံခြုံရေးအားနည်းချက် hardware တစ်ခုပေါ့အဲ့ဒီ hardware တစ်ခုကဒီ internet သုံးတဲ့သူတွေ website တွေအတွက်အကြီးအကျယ်စိုးရိမ်စရာဖြစ်လာနိုင်တယ်ဆိုပြီးတော့ IT ဆောင်မတွေကလည်းသတိပေးရေးနေကြတယ်ကိုသားညုံရဲ့အထူးသဖြင့်တော့ဒီ Microsoft ရဲ့ Internet Explorer, Apple ရဲ့ Safari, Google ရဲ့ Chrome, Android browser, တခါဒီ BlackBerry browser စတဲ့ web browser တွေအားလုံးမှာ freak လုံခြုံရေး hardware တွေရှိနေတာရှင့်
အော်အဲ့ဒါကြောင့်မလို့ဒီလုံခြုံပါလေလို့ဆိုတဲ့ internet ဆက်သွယ်မှုတွေမှာတော့မှ online တခု hacker တွေအသုံးချတိုက်ခိုက်နိုင်တဲ့အမှားတစ်ခုရှိနေတယ်လို့ Microsoft ကုမ္ပဏီကလုံခြုံရေးသတိထုတ်ပြန်ခဲ့တာဟုတ်ဒီ freak hardware က internet လုံခြုံမှုကိုဘယ်လောက်ထိခိုက်နိုင်တာလဲရှင်းပြပါအောင်မဆုပြမလဲ
ဒီလိုလေးကိုသားညုံရဲ့ကျွန်တော်တို့ကဒီ internet စာမျက်နှာတစ်ခုခုကိုတွားကြည့်နေတယ်ဆိုရင်ဆော့ဆော့ပြောတဲ့ web browser တွေကနေတစ်ဆင့်ကိုတွားချင်တဲ့ website ရဲ့လိပ်စာကိုရိုက်ထည့်ပြီးတော့တွားကြည့်ရတာမလား website လိပ်စာရိုက်ထည့်လိုက်ပြီဆိုလို့ရှိရင် web browser တွေကကွန်ပျူတာနဲ့ချိတ်ထားတဲ့ server ကိုအသိပေးလိုက်တယ်။အဲ့ဒီကွန်ပျူတာ server တွေကနေမှကိုတွားချင်တဲ့ website ရဲ့ server နဲ့တွားချိတ်ပြီးတော့ဆက်သွယ်ပေးတာပါ။အဲ့လိုမျိုးဆက်သွယ်ချိတ်ဆက်တဲ့နေရာမှာကိုပေးလိုက်တဲ့အချက်အလက်တွေ internet ကွန်ရက်ထဲမှာလုံခြုံနေအောင်လို့ encryption program တွေကနေလုပ်ပေးရတယ်။အများနားလည်အောင်ပြောရမယ်ဆိုရင်တော့ဥပမာကိုက hello လို့စာရိုက်ပြီးတော့ပို့လိုက်လို့ရှိရင်အဲ့ encryption program တွေကဒီ hello ဆိုတာကိုကြားလို့ဖတ်လို့မရအောင်လို့how are you ဆိုပြီးတော့လည်းဖြစ်ကောင်းဖြစ်နိုင်တယ်1 2 3ဆိုပြီးတော့လည်းဖြစ်ကောင်းဖြစ်နိုင်တယ်သူတို့ကဒီစာလုံးတွေကိုဖြတ်ပြီးတော့ပို့ပေးလိုက်တာပါအခုပြဿနာကတော့အဲ့ဒီ encryption software program တော်တော်များများမှာ freak hardware တွေရှိနေတာပါအဲ့တော့ကိုပို့လိုက်တဲ့အချက်လက်တွေကမလုံခြုံတော့ဘဲနဲ့ internet ကိုရက်ထဲမှာသွားနေရင်လည်းဂျားနေဖြတ်ပြီးတော့ခိုးကြည့်ခြင်းသူတွေကိုကြည့်နိုင်ဖို့လွယ်သွားတဲ့သဘောပါအဲ့ဒါကြောင့်မလို့လူအများသုံးတဲ့ Internet Explorer, Safari, Android web browser တွေမကအူဒီ website သန်းနဲ့ချီရဲ့လုံခြုံရေးစိုးရိမ်စရာဖြစ်နေတာကိုစောင်းမားတွေမှာအကြီးအကျယ်ရေးနေကြတာပါ
။ဒါနဲ့ဒီစောင်းမားတွေထဲမှာရေးထားတဲ့အတိုင်းဆိုရင်အဲ့ဒီ freak လုံခြုံရေး hardware က American ဆိုရရဲ့ computer software ဆိုင်ရာမူကြောင်းဖြစ်ရတယ်ဆို။နောက်ဒီ hardware ရှိနေတာကလည်း25နှစ်လောက်ရှိနေပြီတဲ့။အဲ့ဒါကိုသူတေတွေကအခုမှရှာတွေ့သွားတာဆိုပဲဗျ။
ဟုတ်ပါတယ်1990ပြည့်လွန်နှစ်တွေတုန်းကဒီ American company တွေနိုင်ငံခြားကိုတင်ပို့ရောင်းချတဲ့ software တွေရဲ့လုံခြုံရေးကိုအရန်မြင့်မထားရဘူးလို့ပြည်ထောင်စုအစိုးရကထုတ်ပြန်ခဲ့တာပါအကြောင်းကတော့ဒီ American ထောက်လှမ်းရေးဌာနတွေကနိုင်ငံခြားက internet ဆက်သွယ်ရေးတွေကိုစုံစမ်းထောက်လှမ်းနိုင်ဖို့အတွက်ကို software တွေရဲ့လုံခြုံရေး encryption key တွေကို512 bit တက်ကိုမကျော်ရဘူးလို့သတ်မှတ်ခဲ့ပါတယ် software company တော်တော်များများကဝေဖန်ခဲ့ကြတာကြောင့်ရော IT company ကြီးတွေကကန့်ကွက်ခဲ့တာကြောင့်ပါအဲ့ဒီသတ်မှတ်ချက်ကိုနောက်ပိုင်းမှာတော့ဖျက်သိမ်းခဲ့ပါတယ်ဒါမဲ့လဲ software ထုတ်လုပ်သူတော်တော်များများကဒီအခုချိန်ထိကိုလုံခြုံရေးအားနည်းတဲ့ encryption key တွေကိုသုံးနေကြတော့မယ်လို့ USA Today ရဲ့ IT ဆောင်းပါးကရေးပါတယ်တချို့ web browser တွေ internet server တွေကလည်းလုံခြုံရေးအားနည်းတာကိုလက်ခံနိုင်အောင်လို့ program လုပ်ထားကြသေးပဲလို့ Forbes magazine ကလည်းရေးပါတယ်အဲ့ဒါကြောင့်လဲ hacker တခိုးတွေအချက်အလက်တွေကိုကြားကနေပြီးတော့လွယ်လွယ်ခိုးယူနိုင်တဲ့အန္တရာယ်ရှိတာကိုစိုးရိမ်နေကြတာပါ
software လုံခြုံရေး encryption key တွေကအခုတော့ပို့ပြီးတော့ရှည်လဲလာပြီပို့ပြီးတော့လည်းခက်ခဲလာပြီမဟုတ်လားဗျအခုဆိုရင် 2048 bit ကစံချိန်တတ်မှတ်ချက်မဟုတ်ဘူးလားဗျတခုတော့ရှိရဒီလွန်ခဲ့တဲ့အနှစ်20ကျော်လုံးကဆိုရင်တော့512 bits ကိုတော့မှအချက်လက်တွေခိုးယူနိုင်ဖို့ခက်ခက်ခက်ခဲလုပ်ရမှာပဲအခုခေတ် hacker တွေကတော့လုံခြုံရေးကိုဘလောက်ပဲအဆင်ပြေပြေလှုပ်ထားလှုပ်ထားရအောင်ခိုးနိုင်ကြပြီမဟုတ်လားဗျ
Pennsylvania တက္ကသိုလ်ကသုတေသီတစ်ယောက်ကဆိုရင် online ပေါ်မှာဒီဒေါ်လာတရာဝင်းကျင်တဲ့လွယ်လွယ်ကူကူဝယ်လို့ရတဲ့ Amazon Web Service ကိုသုံးပြီးတော့မှ512 bit လုံခြုံရေး key ကို9နာရီခွဲအတွင်းမှာကိုဖော်နိုင်ခဲ့တာကို Forbes Magazine ရဲ့ online ဆောင်းပါးထဲမှာရေးထားပါတယ်။ Computer နည်းပညာအကြောင်းတွေကိုအဓိကဖော်ပြတဲ့ PCworld.com ရဲ့ online ဆောင်းပါးမှာဆိုရင်လည်းအများသုံး cloud ဝန်ဆောင်မှုကိုသုံးပြီးတော့မှလွယ်လွယ်ကူကူပဲဒီလုံခြုံရေး key တွေကိုဖော်နိုင်တယ်ဆိုတာကိုPrinceton တက္ကသိုလ်ကကွန်ပျူတာပါမောက်ခတယောက်ရှင်းပြထားတာကိုလည်းကိုကရှင်းပြထားပါတယ်
။ကျွန်တော်တခုမရှင်းတာကအခုကျွန်တော်တို့ internet website တွေကိုသွားလို့ရှိရင်တချို့ site တွေက internet browser ရဲ့အရှိမတော့ကလောက်ပုံလေးပြထားတယ်။တချို့က S ဆိုတာမျိုးလေးပါတယ်ဆိုရင်အဲ့ဒီ site တွေကလုံခြုံတယ်လို့သတ်မှတ်ထားကြတာမဟုတ်ဘူးလားဗျ
။အခု freak hardware ကစိုးရင်စရာကောင်းနေဆိုတော့အဲ့ဒါကြောင့်ပဲပေါ့။သူက computer server တွေတစ်ခုနဲ့တစ်ခုကြားကလုံခြုံရေး program တွေမှာသွားပြီးတော့ hardware ဖြစ်နေတာ။ computer သုံးတဲ့သူတွေကတော့သူတို့သွားနေတဲ့ internet website တွေကလုံခြုံတယ်လို့ယုံကြည်နေကြမှာပဲ။လုံခြုံမှုမရှိတာမဟုတ်ဘူးရှိတော့ရှိတယ်။ဒါပေမဲ့အားနေနေတာဆိုတော့အဲ့ဒီအားနေချက်ကိုကြားကနေပြီးတော့အခွင့်ကောင်းယူသွားနိုင်တယ်လို့ Microsoft ကတတိပေးထားလေ။
Microsoft Windows သုံးတဲ့သူတွေ iPhone, iPad, Android Phone နဲ့ Internet သုံးတဲ့သူတိုင်းမှာ Freak လုံခြုံရေးအားနည်းချက်ရှိနေပြီဆိုတာကတော့ဟုတ်ပါပြီ။ဘယ် website တွေကရော Freak လုံခြုံရေးအားနည်းချက်ရှိမရှိဆိုတာဘယ်လိုမျိုးသိနိုင်မလဲဗျ
။သိနိုင်ပါတယ် freakattack.com ဆိုတဲ့ website မှာ Freak လုံခြုံရေး hardware အကြောင်းအသေးစိတ်ဖတ်နိုင်တယ်လို့ဘယ် website တွေ NDA ရှိနိုင်တယ်လဲဆိုတဲ့စာရင်းကိုကြည့်လို့ရပါတယ်။ထောင်နဲ့ချီတဲ့သူတို့ရဲ့ website စာရင်းတွေအများဆိုလို့ရှိရင် American Express အပါအဝင်ဒီအဓိကဘဏ္ဍာရေးငွေကြေးလုပ်ငန်းကြီးတွေလည်းပါတယ်။နောက် American အစိုးရဌာနတွေရဲ့ website တော်တော်များများလဲ Freak hardware တွေရှိနေတယ်ဆိုတာကို IT ဆောင်းပါးတွေထဲမှာရေးကြတယ်လေ။ Imburo ရဲ့ website,FBI ရဲ့ website, NSA ထောင်လိုင်းရေးဌာန website တွေတောင်ပါသေးတယ်။ Imburo website နဲ့ FBI website ကတော့လုံခြုံရေး hardware တွေကိုပြင်လိုက်ပါပြီတဲ့
။ဒါဆိုရင်တော့မဆုမြတ်မွန်ကြီးကျွန်တော်လည်းဒီ iPhone software ကို update လုပ်အောင်မှာပါပဲ
။လုံတဲ့နယ်ကိုတောင်းညုံရဲ့အခု Freak ရဲ့လုံခြုံရေး hardware ကတော်တော်လေးနဲ့လို့ IT လုပ်ငန်းကြီးတွေကချက်ချင်းဆိုသလိုအရေးတကြီးလုပ်ပြီးတော့ hardware တွေကိုပြင် software update တွေကိုလုပ်ခိုင်းတာပါ။ Freak bug တခုတည်းမဟုတ်ပါဘူး။ကိုတုံးနေတဲ့ software တွေမှာ bug fix လုပ်ထားလို့ update လုပ်ပါလို့ပြောလာလို့ရှင်တော့ချက်ချင်းလုပ်လိုက်တာကအန်ဒီရဲ့ကင်းနိုင်ပါရဲ့ရှင
်မဆုမြတ်မွန်စီစဉ်ပြီးကိုသားညုံဦးနဲ့အတူတင်ဆက်ပေးနေတဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတခါတော့မတူတာလေးတွေအစီအစဉ်ကိုနားဆင်ရပါမယ်ဒီတစ်ပတ်အစီအစဉ်ကတော့ goldenLand Media အဖွဲ့ကမညညိုလွင်ရဲ့တင်ဆက်မှုဖြစ်ပါတယ်ဒီတစ်ပတ်မှာဘလို့မတူတာလေးတွေကိုမညညိုလွင်စူးစီးတင်ပြပေးထားတယ်လဲဆိုတာကိုနားဆင်ကြည့်ကြရအောင်ပါရှင
်မင်္ဂလာပါရှင်အခုဆိုရင်မြန်မာနိုင်ငံမှာအစိုးရပိုင်းမဟုတ်တဲ့နိုင်ငံတကာကဘန်တွေနဲ့မြန်မာပုဂ္ဂလိကဘန်တွေတော်တော်များများရှိလာပြီးဖြစ်ပါတယ်ဒီလိုအစိုးရပိုင်းမဟုတ်တဲ့ဘန်တွေအများကြီးရှိလာတာပေါ့ပြည်သူတွေရဲ့သဘောထားရောဘလို့ရှိပါလဲဒီတစ်ပတ်တင်ပြထားပါတယ်ရှင်
မြန်မာနိုင်ငံရဲ့မြို့ပြဒေသနေရာအနှံ့နီးပါးမှာအခုဆိုရင်ပုဂ္ဂလိကပိုင်ဘန်တွေကိုတွေ့လာကြရပါတယ်မြို့ငယ်လေးတွေနဲ့ကျေးလက်တိုးရွာတွေကလွဲလို့နေမြို့ကြီးတွေအလုံးလူလူမှာဒီလိုဘန်တွေကိုဖွင့်လာကြတာပါအခုဆိုရင်ပုဂ္ဂလိကပိုင်ဘန်တွေရဲ့အရေးအတွက်က20ကျော်ရှိလာနေပြီးအစိုးရပိုင်ဘန်တွေထက်အရေးအတွက်ပိုများလာပြီဖြစ်ပါတယ်တချိန်ကတော့မြန်မာနိုင်ငံမှာအစိုးရလုပ်ငန်းတွေလောက်တာဘန်ကိုအသုံးပြုကြတာတွေ့ရပေမဲ့အခုချိန်မှာတော့ပြည်သူတွေပါဘန်တွေကိုတော်တော်များများအသုံးပြုလာကြတာတွေ့ရပါတယ်မြန်မာနိုင်ငံရဲ့ငွေကြေးမတည်ငြိမ်မှုနိုင်ငံရေးမတည်ငြိမ်မှုစီးပွားရေးမတည်ငြိမ်မှုအ ਨੇ နဲ့အများဆိုသလိုရှိနေတဲ့ကြားကပဲဘန်လုပ်ငန်းတွေတဖြည်းဖြည်းကြီးမားလာတာဒါအပြင်နိုင်ငံသားဘန်တချို့ပါရင်းနှီးမြှုပ်နှံမှုတွေနဲ့အတူဖွင့်လှစ်လာကြတာတွေရှိပါတယ်အခုလိုမြန်မာပြည်တဝန်းအစိုးရပိုင်ဘန်တွေအပြင်ပုဂ္ဂလိကပိုင်ဘန်တွေအရင်ကနေမတူအများကြီးရှိလာတာအပေါ်ပြည်သူတွေရဲ့သဘောထားကရော
ကျွန်တော်အနေနဲ့ရတာပေါ့နော်ဒီပုဂ္ဂလိကဘန်တွေပေါ်လာတဲ့အချိန်မှပဲကျွန်တော်ပဲစပြီးအသက်အရွယ်ရလာတဲ့အချိန်မှတုံးမှုတော့ဟိုအရင်အစိုးရဘန်တွေတုန်းကတော့ကျွန်တော်ဘာမှမသိရဘူးနော်အခုဒါတော့ဒီဘန်နဲ့ပတ်သက်ပြီးတုံးတာဆိုတော့3-4လပဲရှိတယ်သုံးလေးလဆိုတော့လေကျွန်တော်အလုပ်ကိစ္စနဲ့နေကနေပေါင်းဆောင်ကလူတွေကနေပြီးတော့ဘန်ဆွဲလိုက်တယ်။ဆွဲတဲ့အခါမှာကျွန်တော်ဘန်ကသွားထွက်လာဆိုတော့အဆင်ပြေတယ်။
ใช่ตอนใช่ไหมแต่แม่ลีอโลลีสนิทตอนนี้กันวิสวลีโฮเอทีเอ็มบ้องวิสเอาออฟซาวิดิเว็บเชนเนี่ยหาติดตัวมาจ้าว
ตอนนี้ก็เป็นบอลาลาก้องมาเลยฉันรู้ลงเงินรู้เรื่องขาจะงูด้วยผิวเลยบางอย่างเช่นไปโอ้แผนมาอัดท้ายขาจะอัดเราตัวอัดเราตัวมีอะไรฉันรู้มาไม่เชื่อด้วยลงเงินรู้เรื่องขาจะเราเป็นผู้เนี่ยมันสู้กงพิซซี่เวลาหรือพลายราพี่พี่งูย่าเราတွဲရမှာပဲလေဟိုသူများပို့လာတဲ့ဆိုင်ဖန်နဲ့ထွက်တာပိုစိတ်ချတာပုဂ္ဂလဘဏ်ပိုအဆင်ပြေတယ
်အခုလို့ပုဂ္ဂလဘဏ်တွေပေါ်လာတော့ဘဏ်တွေကတက်တက်ရနေအကွန်းနဲ့ဆိုတော့ကျွန်မငွေထိုးရတော့အဆင်ပြေတယ်ဒါမဲ့အဲ့ပေါ်လာကစားတော့တော်တော်အဆင်ပြေတယ်အရင်လည်းမြန်တယ်မကြောက်ဘူးပေါ့နော်ခုနောက်ပိုင်းကြတော့နည်းနည်းကြာတယ်ပေါ့ကျွန်မနေရနေကျွန်မလုပ်ငန်းလုပ်နေရောနေရနေငွေလွှဲတယ်အမျိုးသားငွေထွက်လိုက်ရင်ဒီမှာအရေးပေါ်ငွေလိုတယ်ပေါ့အဲ့ကိုကွဲဆင်တယ်လောက်ကလွှဲလိုက်ပေမဲ့ဒီမှာတော်တော်နဲ့ရောက်မလာဘူးရောက်မလာတော့ကျွန်မဘဏ်လိုက်သွားပြီးတော့ငွေထွက်လိုက်ပြီးရောက်ပလာမီတော့သူတို့ကအွန်လိုင်းလိုင်းကြနေတယ်ပေါ့အဲ့တော့အကြောင်းမလို့စောက်မအောင်စောက်မအောင်ဆိုပြီးနောက်ဆုံးအဲ့ဘန်ပိတ်ခံပြီးနှစ်ခွဲသုံးလောက်ကြာမှပဲရတာမျိုးရှိတယ်ပေါ့အဲ့တော့ကိုကဒီတော့မှငွေချေစရာလေးရှိတဲ့အချိန်မှာနည်းနည်းချမ်းဖြစ်သွားတာပေါ့နော်အဲ့လိုလေးခက်ခဲရှိတယ်တခါလေကြပြန်တော့လဲစောစောစီစီငွေလွှဲလိုက်တယ်လွှဲလိုက်တာနဲ့15မိနစ်လောက်ပဲကြာရင်ဒီဘက်ကိုရောက်လာတယ်ဖုန်းဆက်ခေါ်တော့ကျမတို့တော်ပြီးငွေထုတ်လို့ရတယ်ပေါ့နော်အဲ့တော့တခါလေကြတော့လဲမြန်တယ်တခါလေကြတော့လဲကြာတယ်ပေါ့ကျမအနေနဲ့တော့အခုလိုမျိုးပုဂ္ဂလိကဘန်တွေအများကြီးပေါ်လာတဲ့အချိန်မှာပို့ပြီးတော့အရင်နဲ့ဆိုင်ပို့ပြီးတော့အဆင်ပြေတာမျိုးဖြစ်စီနေတယ်ပေါ့ထုတ်လာတိုင်းလွယ်ကူအမြန်ဆန်ပေါ့
ဒါနေ့ပေါ်လာတော့ကောင်းတာပေါ့နော်များပါပဲကောင်းတာပေါ့ဒါပေမဲ့ကျွန်တော်တို့ကျအလန်းဝဲလုံးလိုက်သူတော်တော်များများအသုံးမပြုနိုင်သေးဘူးပေါ့အသုံးမပြုနိုင်ဘူးဘယ်လိုပြောမလဲပညာပေးအစီအစဉ်တွေပါပြီးဟိုနီးပညာဆိုင်ရာညဝေပေးမယ်ဆိုရင်တော့ကိုကောင်းမယ်ထင်တာ
ဘူးလီကဘာနေပေါ့ဘာနေပေါ်တော့ကြိုက်ပါတယ်ဘာလို့ဆိုတော့လေဘလောက်ကူတယ်ကိုတွဲလို့ရတယ်နေကိုလည်းကိုတွဲကြည့်လိုက်နေရတယ်ကိုပြန်ခွဲအလိုတွဲလို့ရတာအဆင်ပြေပါတယ်ကောင်းပါတယ်အဲ့ဒီဝါပြလာတော့ဘောကြတယ်။အမတချို့နေရလူတွေကအဲ့ဘန်ကိုလေပတ်စံသွင်းဖို့မလုံတတ်သေးကြသေးဘူးလား။တွေ့ရမှလည်းသူတို့ဘလို့ကုန်တော့ပဲညဘာဘန်သိချာမသိဘူးသူမလုံချင်ကြဘူး။အဲ့လိုတော့ရှိတယ်
။ပုံတိကဘန်တွေပေါ်လာတာတော့ကောင်းပါတယ်။ဟိုအရင်ကဆိုတော့ကျွန်တော်တို့ကဒီဟိုဒီ CY ဘန်တစ်ခုပဲအားကိုးရတာလေ။အခုလိုလိုပေါ်လာတဲ့ခါကျတော့ငွေလွှဲတာတို့ငွေထုတ်တာတို့ကျတော့အရန်မြန်သွားတာပေါ့နော်။ပြီးတော့အခုဆိုလို့ရှိရင် cash system တွေပေါ်လာတဲ့ခါကျတော့ကျွန်တော်တို့ကဟိုငွေတွေပါတယ်ပယ်ပြီးတော့လည်းသွားစရာမလိုတော့ဘူးဒီကတ်တစ်ခုနဲ့ပဲဘယ်နေအောင်ဆိုငွေသွင်းငွေထုတ်လုပ်လို့အဆင်ပြေတယ်လေ
1948ခုနှစ်ဧပြီလ3ရက်နေ့ကစတင်ခဲ့တဲ့မြန်မာနိုင်ငံရဲ့ဘဏ်လုပ်ငန်းတွေဟာခေတ်ပြောင်းစနစ်ပြောင်းအမျိုးမျိုးမှာနေတခါမြင့်တလဲ့နဲ့အခြေအနေတွေအမျိုးမျိုးကိုရင်ဆိုင်ခဲ့ကြရတာတွေလည်းရှိပါတယ်အခုလောလောဆယ်ဘဏ်လုပ်ငန်းတွေကိုကြည့်မယ်ဆိုရင်လေအစိုးရလုပ်ငန်းတွေနဲ့နိုင်ငံတကာယင်းနှီးမြှုပ်နှံမှုလုပ်ငန်းတွေလောက်သာအစိုးရဘဏ်တွေကိုအသုံးများကြပြီးတာမန်ပြည်သူတွေပုဂ္ဂလိကပိုင်လုပ်ငန်းတွေအများစုကတော့နာမည်ကြီးပုဂ္ဂလိကပိုင်ဘဏ်ကြီးတွေကိုသာအသုံးပြုကြတာတွေ့ရပါတယ
်အခုလိုမြန်မာနိုင်ငံမှာဘဏ်တွေအများကြီးရှိလာပေမဲ့လည်းပြည်သူလူထုအများစုကတော့ကိုယ်မှရှိတဲ့ငွေကြေးတွေကိုဘဏ်တွေမှာအနံစုဆောင်ထားတတ်တာတဲ့ကိုကကိုပဲအိမ်မှာအထုတ်လိုက်သိမ်းဆဲထားတတ်တာတော့မတူတာလေးတွေလို့ပဲပြောရမှာပါရှင်ကျွမ်းညိုညိုလွယ်ပါ
Golden Land Media ဖွဲ့ကမညညလွင်စီစဉ်တင်ဆက်ပေးနေတဲ့မတူတာလေးတွေအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တိတိချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာက barmis@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့ရင်တော့2392322555လေးကိုခေါ်ဆိုနိုင်ပြီး fax နံပါတ်ကတော့2392322555ဖြစ်ပါတယ်။စာရိုက်ကနေဆက်သွယ်လူသူတွေအတွက်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။မကြခင်မှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာဖြစ်တဲ့အကြောင်းကြိုတင်အသိပေးပါရစေရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညကြပါရှင်ဝေဝေမြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇူလိုင်လ4ရက်စနေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒုတိယပိုင်းထုတ်လွှင့်ပေးမဲ့10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ဒီအချိန်တွင်းမှာတော့တိုက်ရိုက်လေးလိုင်းဆွေးနွေးကန်အစီအစဉ်ကိုနားဆင်ကြရမှာပါရှင်စနေနေ့ညတိုင်းထုတ်လွှင့်ပေးနေကြတိုက်ရိုက်လေးလိုင်းအစီအစဉ်မှာတော့ကိုသားညိုဦးကစီစဉ်ပြီးထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်ပေးထားမှာပါရှင်
မင်္ဂလာပါခင်ဗျာစနေညပိုင်းတဲ့လီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဖြစ်ပါတယ်ဒါပေမဲ့လည်းဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဒီတလောကပဲဒီလွတ်တော်ထဲမှာလက်ရှိလဲဆွေးနွေးနေကြတော့ဆဲရှိပါတယ်ဒါပေမဲ့လွတ်တော်ထဲမှာတော့ဒီတိုက်ခန့်တမှုစီအင်အားစုတွေအဓိကလိုလားနေတဲ့အချက်တွေကဒီတကယ်တမ်းဖွဲ့စည်းပုံပြင်ရေးအတွက်လုံလောက်တဲ့မဲဆန္ဒမရပဲနဲ့လွတ်တော်ထဲမှာရင်းနှီးခဲ့ပါတယ်အဲ့တော့လွတ်တော်ထဲမှာဒီဖွဲ့စည်းပုံအခြေခံဥပဒေနောက်ထပ်ပြင်ဆင်နိုင်ရေးအလားအလာဘယ်လောက်ထိရှိနိုင်အောင်မလဲလွတ်တော်ပြင်တခြားနည်းလမ်းတွေရောရှိနိုင်အောင်မလားဒီအကြောင်းကိုကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီ SNDP ကြားပြူပါတီရှန်တိုင်းသားများဒီမိုကရက်တစ်ပါတီရဲ့ဒီပြည်သူ့တော်ကူစလေဦးရထွန်းဖြစ်ပါတယ်နောက်တူကတော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဖြစ်ပါတယ်ရှင်နေဦးကိုနီဖြစ်ပါတယ်ရှင်နေဦးကိုနီကဆိုရင်ဒီမျိုးသားဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်တဲကြကြောင်းနဲ့ဥဆောင်လှုပ်ရှားနေသူတူလည်းဖြစ်ပါတယ်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကြံ့ခိုင်ရေးပါတီကတူဦးကိုကျွန်တော်တို့ခေါ်ဖို့ကြိုးစားသေးပါတယ်ဒါပေမဲ့ဖုန်းတွေခေါ်လို့မရလို့ခဲလို့ပါအဲ့တော့ကျွန်တော်အရင်ဆုံးလွတ်တော်တဲ့ကဥရထွန်းကိုပဲအရင်ကျွန်တော်မေးချင်ပါတယ်ဥရထွန်းကြားပါလားခင်ဗျဟယ်လိုဥရထွန်းကြားပါလားခင်ဗျဟယ်လို
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ဥရထုံးရေဥရထုံးကိုပဲကျွန်တော်ရင်မေးချင်ပါတယ်အခုတလောကတော့တကယ်တမ်းတိုက်ခန့်ဒီမိုစီအင်အားစုတွေလိုလားတောင်းဆိုနေကြတဲ့4362 59စာတို့ဒီလိုအခြေအနေတွေကပြင်ဆင်ခွင့်မရပဲနဲ့လွတ်တော်ထဲမှာအေးနေသွားတယ်ပေါ့နော်အဲ့တော့လွတ်တော်ထဲမှာဒီအေးနေခဲ့တဲ့အခြေအနေနဲ့ဒီလိုလွတ်တော်ထဲမှာဖွဲ့စည်းပုံပြင်ဆင်နိုင်ရေးတကယ်ကိုပြင်ဆင်နိုင်ရေးအလားအလာပေါ့အခြေအနေနောက်ထပ်အလားအလာရောရှိနိုင်သေးလားဥရထုံးအမြင်သုံးသပ်ပြပါဦး
ဒီလိုဗျာဖွဲ့စည်းပုံအခြေခံဥပဒေအခုပြင်ဆင်ဖို့တင်တဲ့ဟာကစက္ကန့်ဖွံ့ဖြိုးရေးပါတီကတင်တယ်လို့ဆိုပေမဲ့ကျွန်တော်တို့ဒီတင်တဲ့အချက်တွေပေါ့အလုံးပေါင်းဟိုကြီးကြီးမားမားက35ချက်လောက်ရှိမှာပေါ့နော်အဲ့လိုဟာမှာကျွန်တော်တို့တိုင်းရင်းသားနိုင်ငံရေးပါတီတွေလိုလားတဲ့ဖက်ဒရယ်စနစ်ပြည်ပြင်ရေးအတွက်ကိုဒီဥပဒေပြုခွင့်ပေါ့နော်ဥပဒေပြုခွင့်အုပ်ချုပ်ခွင့်အာဏာတွေကိုဟလာဒီခွဲဝေပေးတဲ့အပိုင်းပေါ့နော်နောက်ဟိုတိုင်းဒေသကြီးပြည်နယ်အဲဝန်ကြီးချုပ်တွေကိုတက်ဆိုင်ရာလွှတ်တော်တွေကခန့်အပ်ခွင့်အပိုင်းပေါ့အဲ့ဒါတွေရဲ့နောက်တစ်ခါ NLD ကလိုလာတဲ့436ပြည်ရေးပေါ့436ပြည်ရေးမှာသူတို့ကတော့ဒီရွေးကောက်ခံကိုယ်စားလှယ်များရဲ့သုံးပုံနှစ်ပုံအထိအဲ့လောက်အထိရှော့ချပြီးတော့သူကဒီအဲ့လောက်နဲ့ရလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တရားကိုပြင်ဆင်နိုင်မယ်ဆိုတဲ့အထိအဲ့သူတို့ကပြင်ကျင်တာပေါ့နောက်တစ်ချက်ကတော့59စာလုံးကိုဖြုတ်ချင်တာပေါ့နော်အဲ့ဒါလို့အချက်တွေအပါအဝင်ဒီ35ချက်တင်လိုက်တော့ကျန်တဲ့အချက်တွေကဘာတွေလဲဆိုလို့ရှိရင်တော့ဒီသရရဲ့လုံပိုင်ခွင့်တွေကိုကန့်တတ်တာကန့်တတ်ချုပ်ချယ်ပြီးတဲ့အခါကျတော့သမရနဲ့ပြည်အောင်စုဝင်ကြီးတွေကိုလည်းသွတ်တော်ကိုယ်စားလှယ်တွေဖြည့်ရမယ်ဆိုပြီးတော့အဲ့လိုသတ်မှတ်လိုက်တဲ့ဟာမျိုးတွေပေါ့အဲ့တော့ဘယ်လိုဖြစ်နေတုန်းဆိုတော့ကျွန်တော်ဒီဝီယာချုံငုံသုံးတက်ကြည့်လိုက်လို့ရှိရင်တော့ NLD လိုလားတဲ့အချက်တွေလည်းပြပြဝဝထည့်ပေးထားတာမဟုတ်ဘူးခပ်ပါပါပေါ့နော်ခပ်စင်စင်ပေါ့ဒီတိုင်းရနိုင်ငံရေးပါတီရဲ့လိုလားတဲ့ဖက်ဒရယ်စနစ်ပြည်ရင်ရေးဆိုတဲ့ဥစ္စာကလည်းခပ်ဝါဝါပေါ့နော်ဒီသူတို့ကပြည်အောင်စုကပြဋ္ဌာန်းထားတော့ဥပဒေနဲ့အညီဆိုပြီးတော့အဲ့လိုတွေလုပ်လိုက်တဲ့အခါကျတော့ဖက်ဒရယ်စနစ်ပေါက်ဖက်နဲ့ဘိုလ်ချုပ်တိုင်မှုဆက်ရှိနေတယ်ဆိုတဲ့ပုံစံပေါက်တယ်အဲ
့တော့
တပံသမရရဲ့လုပ်ပိုင်ခွင့်တွေကိုရှင်းချတဲ့ကိစ္စတွေမှာကြတော့လေနိုင်ငံရေးစနစ်တွေကိုကောင်းကောင်းနားမလည်တဲ့အခါကျတော့သူတို့ပြင်လိုက်တဲ့ပုံစံကပါလီမန်စနစ်ကိုသွားမဲ့ပုံစံမျိုးဖြစ်သွားပြီးတော့မူလရေးဆွဲထားတဲ့သမရစနစ်ကဖျက်လိုက်တယ်လို့ဖြစ်သွားတော့ဒီဟာကတတော်ကိုအချိုးမကျဖြစ်သွားတော့ပေါ့တကယ်လို့အားလုံးဒီဟာတွေအောင်မြင်နေဆိုရင်တောင်မှကျွန်တော်ဖွဲ့စည်းပုံကြီးက ဒီအချိုးမညီဖြစ်ပြီးတဲ့အခါကျတော့နောက်ပို့ပြီးတော့ဒီဒီဖြစ်ဖြာထလိုက်ပြန်ရမလို့ဖြစ်သွားတယ
်ဟုတ်ကဲ့
အဲ့လိုဖြစ်တဲ့အခါကျတော့အခုကအဓိကအချင်းသူတို့ကနိုင်ငံရေးအင်အားစုတွေတိုင်ပင်ဆွေးနွေးပြီးမှဟုတ်တဲ့အတွက်ကြောင့်မလို့လေတမတော်ရဲ့ထောက်ခံမှုကမရဘူးမရတဲ့အတွက်ကြောင့်မလို့ဒီဟာကအောင်မြင်ဖို့အလားအလာမရှိဘူးပေါ့နော်ကျွန်တော်အခုတင်းတင်းလာအင်္ဂါနေ့လောက်ဆိုရင်ကျွန်တော်တို့ဒါမဲခွဲတော့မယ်ကျွန်တော်ထင်ပါတယ်အခုဆွေးနွေးနေတဲ့ဟာတွေအောင်မြင်ဖို့အလားအလာအလွန်နည်းပါတယ
်ဟုတ်ကဲ့ကျွန်တော်တိုက်မှာဥယျာထုံးကိုပဲတစ်ချက်မေးချင်ပါတယ်တိုင်းသားခုနဥယျာထုံးပြောတဲ့အထက်မှာလည်းဒဇွန်းစာပါပါတယ်တိုင်းသားပါတီတွေရဲ့လူလားချက်ပြင်ဆင်မှုလူလားချက်နော် NLD ဘက်ကလူလားချက် NLD ကလူလားချက်မှာ436တို့95ဆ65အခုစလို့အဲ့တော့တိုင်းသားတွေရဲ့လူလားချက်မှာတကယ်တမ်းပြင်ဆင်နိုင်ဖို့ကဘယ်ဥပဒေမဆိုပြင်ဆင်နိုင်ဖို့က436ကပို့ပြီးတော့အဓိကကြမနေဘူးလား436ကြီးမှကြမလာရင်တခြားတွေပြင်နိုင်ဖို့နီလန်ရှိနိုင်ပါတော့မလား
အဲကျွန်တော်ကတော့အခုကဒါနိုင်ငံရေးကကျွန်တော်တို့ဒီသဘောတူညီချက်ပေါ့နိုင်ငံရေးကသဘောတူညီချက်ဆိုတာခေါင်းဆောင်တွေဖြစ်တဲ့ဥပမာအစိုးရအဖွဲ့ခေါင်းဆောင်သမ္မတဒီတော့တိုက်ခိုင်ခေါင်းဆောင်ဒီတော့ဆန်းစုကြည်တိုင်းသားခေါင်းဆောင်စတဲ့6ပွင့်ဆိုင်လိုမျိုးပေါ့အဲ့လိုအဖွဲ့အစည်းမျိုးကကြီးကြီးလေးလေးနိုင်နေတယ်အဲ့တော့အခုဟိုတော့ကလည်းသမ္မတကအဲ့တိတ်ပြီးတော့စိတ်ပါလက်ပါမရှိမတွေ့ကျင်တဲ့အခါကျတော့ဘယ်ဒီနဲ့ကျွန်တော်တို့ဖြစ်လာနိုင်တော့ဆိုတော့ကျွန်တော်တို့အခုလက်နက်ကိုင်အဖွဲ့တွေနဲ့ငင်းငိုင်းရေးထွေးနေတဲ့အခါမှာအဲ့ဒီအဖွဲ့ကြီးတွေကအခုဒီအပြစ်ခရက်ဆဲပြီးလို့ရှိရင်နိုင်ငံရေးထွေးနေပွဲကိုသွားမယ်အဲ့နိုင်ငံရေးထွေးနေပွဲကိုသွားတဲ့အချိန်မှာသူတို့ကဒီဖက်ဒရယ်စနစ်ပြည်ရင်ရေးအတွက်ဘယ်လိုကိစ္စတွေကိုတော့ရှော့ပေးပါဘယ်လိုကိစ္စတွေတော့ပြည်နယ်နဲ့တိုင်းဒေသကြီးတွေပေါ့နော်ပြည်နယ်တိုင်းဒေသကြီးတွေလောက်တန်းခွင့်ချပေးပါအဲနောက်ပြီးတော့ဒီတက်ဆိုင်ရာလွှတ်တော်တွေကနေပြီးတော့သူတို့ရဲ့ဝန်ကြီးချုပ်ကိုရွေးချယ်ခွင့်ပေးပါသာဖြင့်အဲ့လိုတောင်းဆိုမှုတွေလုပ်မယ်ဆိုလို့ရှိရင်တစ်ဖက်ကလည်းအစိုးရကဒီဖက်ဒရယ်စနစ်ကိုကောင်းကောင်းနားလည်ပြီးတော့အဲ့ဒီလိုလုတ်ပေးမှသာလင်ကျွန်တော်တို့ပြည်တွင်းငင်းငိုင်းရေးကလည်းရေရှည်ခံမယ်အဲဒါသာဝရအမခံချက်ရှိမယ်ဆိုသဘောပေါက်လာလို့ရှိရင်တော့အဲ့ဒီနည်းနဲ့ကျွန်တော်တို့သွတ်တော်မှာဒီဖွဲ့စည်းပုံခြေကားဥပဒေပြင်ရေးကိုအဲ့ဒီငင်းငိုင်းရေးနိုင်ငံရေးဆွေးနွေးပွဲကရတဲ့ရလဒ်တွေကိုကျွန်တော်တို့သွတ်တော်မှာလာပြင်ဖို့လုတ်တဲ့ခါကျတော့မှပြန်ကြည့်ပြုပေးဒီနည်းနဲ့တော့ပြင်နိုင်လိမ့်မယ်လို့ကျွန်တော်ကယူဆပါတယ်
ဟုတ်ကဲ့ခင်ဗျဥယျာထုံးလေလိုက်ပေါ်မှာခဏနေပေးပါအောင်ခင်ဗျကျွန်တော်ဥက္ကုဏီလှည့်ပေးခြင်းပါလေဥက္ကုဏီကြားပါလားခင်ဗျကြ
ားပါတယ်
ဟုတ်ကဲ့ဥက္ကုဏီကိုကျွန်တော်ပထမဆုံးရေးမေးချင်တာကအခုလွတ်တော်ထဲမှာဖွဲ့စည်းပုံပြင်ဖို့အတွက်စူးစမ်းနေတာ436တို့ဘာလို့ရတကယ်တမ်းဆိုအရင်နေသွားပါပြီအဲ့တော့လွတ်တော်ထဲမှာဖွဲ့စည်းပုံပြင်ဆင်နိုင်ဖို့အနေထားတကယ်တမ်းအတိုက်ခံဒီမိုစီအင်အားစုတွေလူလားနေတဲ့ဟာတွေမရတဲ့ခါကျတော့ဒီလွတ်တော်ထဲမှာပြင်ဆင်နိုင်ဖို့အခွင့်အလမ်းလုံးဝမရှိတော့ဘူးလားမျှော်လင့်ချက်ရှိသေးလားလွတ်တော်ရဲ့အခြေအနေကိုအရင်ပြောပြရပါခင်ဗျ
အထမအဆုံးကျွန်တော်တို့ဒီလွတ်တော်လမ်းကြောင်းကနေဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ကိစ္စကတော့လက်ရှိလွတ်တော်မှာမဖြစ်နိုင်တော့ဘူးလို့ပဲကျွန်တော်ခတ်တူလို့ပြောရလိမ့်မယ်။ဘာကြောင့်လဲဆိုတော့လက်ရှိလွတ်တော်မှာပြင်ဖို့ဆိုလို့ရှိရင်ဒီတပ်မတော်ကယူထားတဲ့ veto အာဏာပေါ့ဗျာ86ရာနှုန်းသဘောတူမှပြင်လို့ရတယ်ဆိုတဲ့ကိစ္စကျွန်တော်တို့ဘက်က86ရာနှုန်းမရှိတဲ့ကိစ္စဒီအချက်တစ်ချက်ထဲနဲ့ပဲကျွန်တော်တို့ကတမတော်သဘောမတူရင်ပြင်လို့မရတဲ့အနေအထားမျိုးဖြစ်နေတဲ့အတွက်ဒီလွတ်တော်အတွင်းတော့ပြင်လို့မရတော့ဘူးလို့ကျွန်တော်တူတူပဲဖြေပြရလိမ့်ခင်ဗျ
ာ။ Okay အဲ့ဒါဆိုရင်လွတ်တော်အပြင်တခြားနီလန်းနေနဲ့ခုနကတော့ဦးရထွန်းကတော့ပြောသွားပါတယ်။သူကတော့တိုင်းသားတွေရဲ့နိုင်ငံရေးစနစ်ဘွဲ့ဆိုတော့အခုဦးကိုနီရဲ့စဉ်းစားချက်တခြားနီလန်းတွေရောရှိပါသေးလား
။အဲ့ရှိပါတယ်ခင်ဗျာ။ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့အခါမှာကျွန်တော်တို့ဒီအခြေခံသဘောတရားနှစ်ခုရှိပါတယ်ပထမတစ်ခုကတော့ကျွန်တော်တို့အင်္ဂလိပ်လိုတော့ formal way ပေါ့ဗျာသတ်မှတ်ထားတဲ့နီလန်းအတိုင်းပြင်ဆင်တဲ့နီလန်းလို့ကျွန်တော်တို့သုံးပါတယ်အဲ့တော့သတ်မှတ်ထားတဲ့နီလန်းအတိုင်းဆိုတော့အခု436လို့ပေါ့ဗျာလူ20ရာခိုင်နှုန်းကအဆိုတင်ရမယ်ပြင်ဆင်ချက်တင်ရမယ်အဲ့ဒါကိုဆွေးနွေးပြီး86ရာနှုန်းကသဘောတူရမယ်ပြီးရင်ပြည်လုံးချုပ်ဆန္ဒခံယူပွဲလုပ်ရမယ်ဒါသတ်မှတ်ထားတဲ့နီလန်းပေါ့ဗျာအဲ့ဒီနီလန်းအတိုင်းပြင်တာကိုကျွန်တော်တို့က formal way သတ်မှတ်ထားတဲ့နီလန်းအတိုင်းပြင်တယ်လို့ခေါ်ပါတယ်တကယ်လို့တခါတလေအကျအသေးတွေဖြစ်လာပြီးသတ်မှတ်ထားတဲ့နီလန်းအတိုင်းပြင်လို့မရရေဒါတရားဥပဒေနဲ့ဆိုင်တဲ့နောက်ထပ်နီလန်းတစ်ခုရှိပါသေးတယ် informal way လို့ကျွန်တော်တို့အင်္ဂလိပ်လိုခေါ်ပါတယ်မြန်မာလိုဘာသာပြောင်းတော့သတ်မှတ်ထားတဲ့နီလန်းအတိုင်းမဟုတ်ပဲအခြားနီလန်းအဖြစ်ပြင်ဆင်ခြင်းလို့ကျွန်တော်တို့ကဒီလိုအတိတ်ပဲထွက်ပါတယ်အဲ့တော့ဒါနဲ့ပတ်သက်ပြီးဆိုတော့ကျွန်တော်တို့ဥယျာထွန်းပြောသွားတဲ့အထက်မှာတစ်ခုကျွန်တော်တို့ကြားလိုက်ရပါတယ်အဲ့ဒါတော့ဘာလို့ဆိုတော့ဒီလက်နက်ကိုင်အဖွဲ့တွေနဲ့ဒီနိုင်ငံရေးဆွေးနွေးပွဲလုပ်တဲ့အခါမှာဒီအဖြေတစ်ခုထွက်လာလိမ့်မယ်အဲ့ဒီထွက်လာတဲ့အဖြေပေါ်မှာမူတည်ပြီးတော့လွတ်တော်ကစဉ်းစားမယ်ဆိုတဲ့ဟာမျိုးပေါ့လေအဲ့တော့ဒီနေရာမှာတော့နည်းနည်းလေးဝေဖန်စရာကဒီလက်နက်ကိုင်အဖွဲ့နဲ့ဆွေးနွေးတာတစ်ခုတည်းဟာအဖြေလားလက်နက်မကိုင်နဲ့ဂျန်တဲ့ပြည်သူလူထုအများစုရဲ့စန္ဒကကိုအေးမပါဘူးလားအဲ့ဒီတစ်ချက်စဉ်းစားစရာရှိပါတယ် တော့ကျွန်တော်မြင်တဲ့နီလန်းကျွန်တော်တို့တွေးတဲ့နီလန်းကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုလက်ရှိအနေအထားမှာလက်ရှိသတ်မှတ်ထားတဲ့နီလန်းအတိုင်းပြင်လို့မရဘူးဆိုရင်ကျွန်တော်တို့ကအခြေအနေအသစ်တရက်ကိုဖန်တီးယူပြီးတော့သတ်မှတ်ထားတဲ့နီလန်းမဟုတ်တဲ့နီလန်းပြင်ပကတခြားနီလန်းအနေနဲ့ပြင်ဖို့စူးစမ်းဖို့လိုပါတယ်ဥပမာကျွန်တော်တို့ခတ်တူရိုးလေးရှင်းရှင်းလေးပြောရရင်လာမယ့်ရွေးကောက်ပွဲမှာဒီမိုကရေစီလိုလားတဲ့အင်အားစုတွေကရွေးကောက်ပွဲမှာ50ရာခိုင်နှုန်းကျော်လွတ်တော်ရဲ့50ရာခိုင်နှုန်းကျော်နေရာကိုရအောင်ကြိုးစားဖို့လိုပါတယ်။ဟလာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရနိုင်အောင်ကြိုးစားတကယ်လို့သိပ်ဒီ85ရာနှုန်းအကန့်အသတ်ရှိနေတဲ့အတွက်အဲထက်ဝက်ကျော်ရဖို့အခက်အခဲရှိတယ်ဆိုရင်တော့ကျွန်တော်တို့တိုင်းရင်းသားမဟာမိတ်တွေနဲ့ပူးပေါင်းပြီးတော့လာမယ့်2015ရွေးကောက်ပွဲမှာလွတ်တော်ကိုအသာစီးရနိုင်အောင်ကျွန်တော်တို့ကြိုးစားဖို့ပထမအဆင့်လိုပါတယ်။အဲ့ဒါလို့လွတ်တော်ကိုအသာစီးရပြီဆိုရင်2015ရွေးကောက်ပွဲအလွန်မှာပေါ်ပေါက်လာတဲ့လွတ်တော်မှာကျွန်တော်တို့ဒီလွတ်တော်ကိုပဲတုံးပြီးတော့မှကျွန်တော်တို့ informal way လို့ခေါ်တဲ့ပုံမှန်မဟုတ်တဲ့နိလန်းနေနဲ့ကျွန်တော်တို့ဖွဲ့စည်းပုံချင်အုပ်ကြီးကိုပြင်ဆင်ဖို့ကြိုးစားနိုင်တဲ့အခွင့်အလမ်းတွေရှိပါတယ်။ဥပမာအားဖြင့်ကျွန်တော်တို့ကလွတ်တော်အသစ်ပေါ်လာရင်ဒီမိုကရေစီအင်အားစုကလည်းအသာစီးအနေထားရှိတယ်ဆိုရင်ကျွန်တော်တို့အင်မတန်လွယ်တဲ့လုပ်ရတစ်ခုရှိပါတယ်။ဖွဲ့စည်းပုံကိုပြင်ဖို့လုံးဝမကြိုးစားပါနဲ့။ဖွဲ့စည်းပုံကိုပြင်ဖို့ကြိုးစားရင်တတ်မှတ်နိလန်းနဲ့ဝင်သွားပါလိမ့်မယ်။အဲ့တော့ဖွဲ့စည်းပုံကိုပြင်ဖို့မကြိုးစားဘဲနဲ့အရေးကြီးအဆိုတင်တဲ့နည်းနဲ့ကျွန်တော်တို့ကပြောရပါမယ်။အဲ့တော့အရေးကြီးအဆိုကဘာတုံးဆိုတော့ဒီ2008ဖွဲ့စည်းပုံမှာစဆွဲကြတဲ့ကပြည်သူလူထုရဲ့ဆန္ဒကိုအခြေခံဆွဲတာမဟုတ်ဘူးစစ်တပ်ကဆွဲထားတယ်စစ်အာဏာရှင်တွေကဆွဲထားတယ်စစ်အုပ်ချုပ်ရေးအောက်မှာဆွဲထားတယ်ပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီစံနှုန်းနေနဲ့လည်းမကိုက်ညီဘူးပြည်သူလူထုရဲ့အခွင့်အရေးကိုလည်းအမှတ်ခံချက်မပေးဘူးအဲ့တော့ဒီအကြောင်းတွေကြောင့်ဒီဖွဲ့စည်းပုံနဲ့ဒီမိုကရေစီနိုင်ငံတည်ဆောက်လို့မရဘူး။ဒါကြောင့်မို့လို့ကျွန်တော်တို့ကအနာဂတ်ဒီမိုကရေစီနိုင်ငံကိုပြည်ပြည်ပြင်းပြင်းတည်ဆောက်နိုင်အောင်ဖွဲ့စည်းပုံအခြေအဥ်တွေအသစ်တရရေးဆွဲပြီးတော့အစားထိုးပြထားမှုလိုအပ်တယ်ဆိုတဲ့အဆိုမျိုးတင်ရင်အဲ့ဒီလိုအဆိုကိုကျွန်တော်တို့ကထက်ဝက်ကျော်မဲနဲ့ဆုတ်ဖြတ်လို့ရပြီ။တကယ်လို့လွတ်တော်အမအများစုကဒီမိုကရေစီလိုလားတဲ့လူတွေကအတမ်းမှန်နဲ့2008ဖွဲ့စည်းပုံနေရာမှာဖွဲ့စည်းပုံအခြေအဥ်တွေအစ်တခုအစားထိုးရေးဆွဲပြီးတော့မှအဲ့ဒီကိုဆက်ပြီးစီမံအုပ်ချုပ်သွားဖို့လိုအပ်တယ်အဲ့ဒါမှန်တယ်လို့ဆုံးဖြတ်လိုက်ရင်ဒါပြည်သူလူထုရဲ့ဆုံးဖြတ်ချက်ဖြစ်သွားပြီဒီဆုံးဖြတ်ချက်ကိုကျွန်တော်တို့အကောင့်ထဲဖော်မယ်ဆိုရင်ကျွန်တော်တို့နီးလန်းနေအများကြီးပေါ်လာမယ်ဥပမာအားဖြင့်ကျွန်တော်တို့ဖွဲ့စည်းပုံအခြေအဥ်တွေအစ်ရေးဆွဲဖို့ကော်မတီဖွဲ့မယ်အကြံရေးမယ်ပြည်သူကိုချပြမယ်ပြည်သူဆန္ဒယူမယ်ပြီးတော့အချောရေးမယ်ပြည်လုံးချုပ်ဆန္ဒခံယူဝဲလုပ်မယ်ပြည်သူလူထုကဖွဲ့စည်းပုံအခြေအဥ်တွေအစ်ကိုအတည်ပြုပြီဆိုရင်အဲ့ဒီဖွဲ့စည်းပုံချေအုပ်ကြီးအစ်စ်နဲ့အညီဒီကောက်ပွဲအစ်စ်လုံနိုင်မှုအတွက်လက်ရှိလွတ်တော်ကိုဖျက်သိမ်းမယ
်လက်ရှိဖွဲ့စည်းပုံမှာရောအဲ့လုံနီးကိုလုတ်ခွင့်ပေးထားပါရဲ့လားခင်ဗျလုတ်ကင်ခွင့်လက်ရှိဖွဲ့စည်းပုံရောလုတ်ခွင့်ရှိပါလားခင်ဗျဖွဲ့စည်းပုံအဟောင်းတစ်ခုဖျက်ပေါ်
အဲ့ဒါကိုတန်းညုံနည်းနည်းလေးအဲ့ဒီမှာကျွန်တော်နဲ့ယူလွှဲနေတယ်ကျွန်တော်လက်ရှိဖွဲ့စည်းပုံအကြောင်းမပြောဘူးဗျအဲ့ဒီလက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုအခြားဥပဒေအခြားဖွဲ့စည်းပုံအခြေခံဥပဒေတစ်ခုနဲ့အစားထိုးဖို့အကြောင်းပြောနေတာဒီဖွဲ့စည်းပုံထဲမှာဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဒီလိုပြင်ရမယ်လို့436ကကြီးနဲ့ခကွေးမှာပြဋ္ဌာန်းထားတယ်။ဒီဖွဲ့စည်းပုံအခြေခံဥပဒေမှာနောက်တစ်ခုကိုပြည်သူလူထုကဘယ်တော့မှဆွဲခွင့်မရှိဘူး။ဒီဖွဲ့စည်းပုံနဲ့ရာသက်ပါနိုင်ပြီးအုပ်ချုပ်ရမယ်လို့လုံးဝမပါဘူးခင်ဗျ။ဒီချက်ကိုကျွန်တော်တို့ကရှင်းရှင်းလင်းလင်းမြင်ဖို့လိုပါတယ်။နောက်တစ်ခုကျွန်တော်တို့ပြောစီရရှိတာကဖွဲ့စည်းပုံအခြေခံဥပဒေဆိုတာနိုင်ငံတကာနိုင်ငံမှာအမြင့်ဆုံးဥပဒေမှန်တော်လည်းပဲသူ့ရဲ့မျက်နှာသူရှိပါတယ်။အဲ့ဒါပြည်သူပါပဲ။ပြည်သူလူထုလက်မခံရင်အဲ့ဒီဖွဲ့စည်းပုံဟာဒီလိုမရပါဘူး။ပြည်သူလူထုမကြိုက်တဲ့နဲ့တက်ဖို့ဆိုရင်ကြိုက်နေတဲ့ဥရီနဲ့အချိန်ကြီးအစားထိုးလို့ရပါတယ်ကျွန်တော်တို့တိုင်းပြည်မှာဖွဲ့စည်းပုံတစ်ခုတည်းနဲ့အုပ်ချုပ်မယ်ဆိုရင်1948ဖွဲ့စည်းပုံအခြေခံဥရီကိုပြန်သွားဖို့ပဲရှိတယ်အခုဒီ48ဖွဲ့စည်းပုံအခြေခံဥရီကိုစစ်အာဏာရှင်တယောက်ကမကြိုက်လို့1984ဆိုရှယ်လစ်ဥရီနဲ့အစားထိုးခဲ့ပြီတခါအဲ့ဒီဥပဒေကိုလည်းဖျက်ပြီးတော့မှလက်ရှိစစ်အာဏာရှင်တွေက2008ဖွဲ့စည်းပုံအခြေခံဥရီကိုအဖွဲ့တစ်ဖွဲ့တည်းရဲ့ဆန္ဒနဲ့တော့ရေးလို့ရခဲ့ပါတယ်အဲ့တော့ပြည်သူတရားလုံးကဆန္ဒရှိတယ်ဆိုရင်ဘာဖြစ်လို့လုံးလို့မြင်ရမှာတော့
လွတ်
တော်ဆိုတာပြည်သူကရွေးကောက်တင်မြောက်တာ
ဟုတ်ကဲ့
ပြည်သူရွေးကောက်တဲ့တင်မြောက်တဲ့လွတ်တော်ဟာပြည်သူဆန္ဒကိုကိုးစားပြုတယ်လွတ်တော်ကဒီလိုဆုံးဖြတ်ချက်ချရင်လွတ်တော်ဒီဒီလိုဆုံးဖြတ်ချက်ချလို့မရဘူးပြောတာဟာပြည်သူဒီလိုလုံးလို့မရဘူးလို့ပြောတာ ਨੇ အတူတူပဲ
ဟုတ်ကဲ့
အဲ့ဒါကြောင့်ဒါမှားရွေးပါတယ်အဲ့ဒီလိုမဟုတ်ပါဘူး
ဟုတ်ကဲ့ဥက္ကဏီဒီဟုတ်ကဲ့ကျွန်တော်ဒီချက်ကတော်လေ
းအခြေခံလဲဆိုတော့နိုင်ငံတော်အာဏာကိုပြည်သူပိုင်နေဆိုတဲ့ concept သဘောတရားပေါ်မှာအခြေတည်ထားတာပါ
ဟုတ်ကဲ့ဟုတ်ကဲ့ဥက္ကဏီလေးလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်တော်ရရှင်ချို့လည်းရှိပါလေဒါပေမဲ့တော်ရရှင်နေမဆွေးနွေးခင်မှာခုနဥက္ကဏီဆွေးနွေးသွားတဲ့ချက်ကတော်လေးစဉ်းစားစရာရှိပါလေဥယျထွန်းဒီပေါ်မှာတို့လေးဘာများဥယျထွန်းအမြင်ရှိပါလေအ
ဲကျွန်တော်ကတော့ခုနဥက္ကဏီပြောတဲ့ဟိုရဲ့လေးလိုင်းအဖွဲ့စည်းပုံခြေကဥတွေမှာလည်းပါမထားတဲ့အခါကျတော့ကျွန်တော်တို့လွတ်တော်ကဒီမိုကရေစီအင်အားစုတွေကအများစုအင်အားအပါရှိလို့မလို့လောက်တယ်ဆိုရင်တောင်မှတမတော်ကလက်ခံလားပေါ့နော်တမတော်ကသူကဖွဲ့စည်းပုံအခြေခံဥပဒေကိုထိမ့်သိမ်းကာဝယ်စောင့်ရှောက်ဖို့တာဝန်ရှိတယ်လို့ဆိုတဲ့
သူကအဲ့ဒီဟာကိုလက်ခံတယ်ဆိုရင်တော့ကျွန်တော်တို့ဆိုကြပါစို့ဗျာအဲ့ဒီအချိန်မှာအဓိကနိုင်ငံရေးခေါင်းဆောင်တွေကတက်မတော်ကိုလက်ခံလာအောင်ဆွေးနွေးနိုင်တယ်ဆိုရင်တော့ဒါဖြစ်နိုင်တာပေါ့လေသူတို့လက်မခံဘူးဆိုလို့ရှိရင်တော့သူကအာဏာပြန်သိမ်းတာဘာလို့ဖြစ်သွားနိုင်လဲ
ဟုတ်ကဲ့
ဒါတော့တိတ်မသေးတာဘူးလို့ကျွန်တော်ထင်တယ်လေ
ဟုတ်ကဲ့ပါ
ဒီလမ်းကတော့
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့အဲ့ဒါထပ်ပြီးတော့ဆွေးနွေးဖို့ရှိပါတယ်သူတို့ရှင်ဆွေးနွေးလို့လည်းသူတို့ရှင်နေတယ်လီဖုန်းနံပါတ်တွေသူတို့ပေးထားတော့သူတို့လည်းတစ်လှည့်ခေါ်ပါဦးမယ်ကျွန်တော်အရင်ဆုံးကိုနေဦးလင်းကြားပါလားခင်ဗျာတူလေးဆွေးနွေးပေးပါလား
โอเคจ้าပါတယ်ခင်ဗျ
ဟုတ်ကဲ့ဆွေးနွေးရပါဘူးဟို
จ้าပါတယ်ဆိုတော့ဗျာဟိုခုနကိုဥက္ကဋ္ဌပြောတာလေ informal way ပေါ့เนาะဒါပေမဲ့ကျွန်တော်တော့တိတ်တဘောမကြပါဘူးဗျာเนาะတိအချက်ကနေ့အချက်ကကျွန်တော်တို့ဟာပွင့်ရင်လင်းပြောဒီနေ့တည်းဒီအာနာရှိတဲ့လူရောအာနာမဲ့တဲ့လူရောအားလုံးကလွဲနေတာဗျာเนาะအားလုံးကအတိုင်းပြည်ဖြစ်တယ်เนาะအတိုက်ခံလည်းဖြစ်တယ်ဟိုစစ်သားလည်းဖြစ်တယ်ဆရာဝန်လည်းဖြစ်တယ်ကျွန်တော်တို့နိုင်ငံသားမှာရောက်နေတဲ့လူတွေလည်းဖြစ်တယ်အဲ့ဒါဘာဟာလွဲနေတာလဲဆိုတော့ကျွန်တော်တို့ engineering လောကမှာတော့ design လို့ခေါ်တယ်ဗျ။အဲ့ဒီ design ကဘာလဲဆိုတော့ design ကလွဲနေတဲ့အတွက် design နောက်ကမှအကောင့်ထဲပေါ်လာတာကြီးအကုန်လုံးလွဲတယ်။အကုန်လုံးလွဲနေတယ်ဆိုတဲ့အတွက်ပြဿနာတွေကပေါ်နေတယ်။အဲ့တော့ကျွန်တော်အတူချုပ်ပြီးပြန်ပြောရရင်ဗမာဆိုတာဟာဘယင်းစနစ်ကလာတာနော်မူနာခီโอเคဘိုးကျောင်းဆန်းလက်ထမမူနာခီကိုဖြုတ်တယ်တမနာစနစ်ပြောတယ်ခစ်ပြီးလူတို့ကိုအခြေခံတဲ့စနစ်ပြောင်းတယ်ဒါပေမဲ့ဗမာလူမျိုးရဲ့ပက်တန်စိတ်ကနှစ်ပေါင်းထောင်နဲ့ချီရှိနေတဲ့အတွေ့ကျွန်တော်တို့ကရှင်းရင်းပြောရင်တမတာစနစ်မျိုးဆိုရင်နံပါတ်1 okay တယ်ဘာမှပြဿနာမရှိဘူးကျွန်တော်တို့ကလွတ်လပ်ရေးရပြီးတဲ့အခါမှာအင်္ဂလိပ်ကိုမှီပြီးတော့ဖြစ်လာခဲ့ရတဲ့အတွက်ပါလီမန်စနစ်ကိုတုံးတဲ့အတွက်အုပ်စုတိုက်ပွဲတွေဒီနေ့တည်းမပြီးဘူးเนาะဒီနေ့တည်းအုပ်စုတိုက်ပွဲမပြီးတဲ့အတွက်လူတွေမှာဒုက္ခရောက်ပြီးကြံခဲ့တယ်အဲ့တော့ကျွန်တော်ပြောချင်တာကဘာလဲဆိုတော့ကျွန်တော်တို့ရဲ့ဒီဇိုင်းကလွဲခဲ့တဲ့အတွက်ဒါကိုဖြစ်တာ
ဟုတ်ကဲ့ပါအ
ဲ့တော့ဟိုဥယျာဉ်ထုပြောသလိုပါပဲเนาะကျွန်တော်တို့ပါလီမန်အခုဆိုလို့ရှိရင်ပါလီမန်နဲ့အာတမတာစနစ်နဲ့ရိုးထွေးပြီးလုပ်တဲ့အခါမှာ friction တွေဖြစ်လာတယ် conflict တွေဖြစ်လာတယ်ဒီပြဿနာကြောင့်ပေါ်တာအတိုက်ခံတွေကိုတိုင်းပြည်မချစ်ဘူးလို့မဆိုလို့ဘူးတခုတော့ရှိတာပေါ့ဗျာကျွန်တော်ပြောချင်တာကလွတ်လပ်ရေးဆိုတာလွယ်လွယ်ကူရခဲ့တာမဟုတ်ဘူးဘောကျောင်းအောင်ဆန်းတို့တိုက်ယူလို့ရခဲ့တာမှန်တယ်သို့တော့သခင်ဆိုးကိုကိုချေတို့အကြံပေးသလိုမျိုးနဲ့တိုင်းပြည်ကိုဒီနေ့တည်းကဒုက္ခရောက်အောင်လုပ်ရင်တော့ခင်ဗျားတို့လွဲသွားလိမ့်မယ်လို့ကျွန်တော်ဗမာတယောက်အနေနဲ့ရှင်းရှင်းလင်းလင်းပဲပြော
မှာဟုတ်ကဲ့ဦးနေဦးလေးကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်သရရှင်တယောက်ကိုဖိတ်ခေါ်ခြင်းပါလေကူးဦးတန်းထွတ်ကြားပါလားခင်ဗျာဦးတန်းထွတ်တိုးတိုးလေးဆွေးနွေးပေးပါဟ
ဲ့ကျွန်တော်တခုပြောရပါတယ်ဗျာကူးလွတ်တော့ရှင်းဝေးပါလုပ်နေတယ်သူက75 club club 1ဆိုဒီလိုရရှိနေတယ်လေအဲဒီလိုရှိနေတော့ဒီလိုကဘယ်လိုနည်းတယ်မှမဖြစ်နိုင်တော့ဘူးဒါပြင်းတော့ကျွန်တော်တို့ကညီညွတ်မှုတခုအနေနဲ့တောင်းပြီးလဲသမားဒီလိုတို့ဖုန်းကြီးကြောင်းသားအခါရှိတဲ့လူတွေဆိုးတဲ့ဆိုးနဲ့ပြေးဆက်မလာရင်ဒီဥစ္စာကြီးကရနိုင်မယ်လို့ကျွန်တော်တင်ဆက်ချင်ပါတယ်ဗျာအလိုတို့အဆိုတို့ပါပဲ
ဟုတ်ကဲ့ဥတန်းထွတ်ကျေးဇူးပါပဲဥတန်းထွတ်ကတော့လူလှုပ်ရှားမှုကိုဆိုလိုပုံရပါတယ်ကျွန်တော်ကိုတီးလိုက်မှုကြားပါလားကိုတီးလိုက်မှုတူတူလေးဆွေးနွေးပေးပ
ါဟုတ်ကဲ့ကြားပါခင်ဗျာကျွန်တော်နေကတော့ဒီကျွန်တော်တို့တောင်းဆိုနေတဲ့ထောက်ရှိထင်အောင်တွေပြင်ဆင်ဖို့ကျွန်တော်တို့ငွေကတောင်းဆိုနေပါတယ်ဒါပေမဲ့လက်ရှိအစိုးရအနေနဲ့ကတော့ထောက်ရှိထင်အောင်တွေကိုမပြင်ဆင်ချင်လို့အခုလက်ရှိအစိုးရရဲ့စစ်တပ်ကတော့ပြင်ထားခြင်းဖြစ်ပါတယ်။အဲ့ဒီတက်ကျွန်တော်အမြင်များတော့ဒီ2000ချီအောင်ဒီမျိုးပြင်ဆင်ရင်အစ်တရေးဆွဲဖို့ကျွန်တော်တို့အဓိကလိုလားပါတယ်ခင်ဗျာ။ဒီတော့ကျွန်တော်တို့ရဲ့အခုမြန်မာပြည်မှာဖြစ်တက်နေတာကလက်ရှိအစိုးရဖန်ပြီးတော့ဖြစ်နေတာပြင်နေတာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ကိုတီးလိုက်မှု
ပြပါဗျာ
။ဟုတ်ကဲ့ကျေးဇူးပါဒီလောက်ဆိုရောက်ပါပြီ။ကျွန်တော်တို့ခုနဆွေးနွေးပွဲကိုပြန်ဆက်ချင်ပါလေ။ဥက္ကဋ္ဌကြားပါလားခင်ဗျာ။ဥက္ကဋ္ဌခုနဆွေးနွေးသွားတာကြီးကြားမှာဖြစ်ပါတယ်။ဥယထွန်းဆွေးနွေးတာကတော့တက်ကလက်ခံနိုင်ပါမလားတဲ့။ခုနကိုနေဦးလင်းကလည်းဆွေးနွေးသွားတာရှိပါတယ်ဥက္ကဋ္ဌဒီပေါ်မှာဗာများတုံ့ပြန်လို့ပါလေ
ဟုတ်ကဲ့ကျွန်တော်အဲ့ဒီမှာဆွေးနွေးစရာနှစ်ခုပါနံပါတ်1ကတော့ဥယျထွန်းပြောတဲ့တမတော်ကသဘောတူလို့ရှိရင်တော့ဒါဟာအဆင်ပြေနိုင်တယ်ဆိုတဲ့အချက်ဒါကတော့ဆွေးနွေးစရာမရှိပါဘူးအဲတကယ်လို့တမတော်သဘောမတူရင်ခက်ခဲမယ်ဆိုတဲ့အချက်ဒါဆွေးနွေးစရာရှိပါတယ်အဲ့တော့ဒီနေရာမှာကျွန်တော်တို့တမတော်ကအတိုင်းပြည်ကိုအုပ်ချုပ်ခဲ့တာ55နှစ်ရှိပြီအရှိတောင်အရှမအချမ်းသာဆုံးဘဝကနေကမ္ဘာပေါ်မှာအမွဲဆုံးတိုင်းပြည်လည်းဖြစ်သွားပြီအဲ့တော့တမတော်ဟာတိုင်းပြည်ကိုဒီအုပ်ချုပ်ရေးကဏ္ဍမှာမတက်နိုင်ဘူးဆိုတဲ့အချက်ကကျွန်တော်တို့ခိုင်မာတဲ့သက်တည်ခံချက်ရပြီ။အဲ့တော့ဒီလိုအနေအထားမျိုးမှာတမတော်သဘောတူမှလှုပ်လို့ရမယ်ဆိုတဲ့အခြေခံသဘောတရားကိုကျွန်တော်တို့ကစုပ်ကင်ထားဖို့မသင့်တော့ဘူး။တမတော်ဟာတိုင်းပြည်ရဲ့အုပ်ချုပ်ရေးကနေဖယ်ပေးရမယ်၊ကာကွယ်ရေးတာဝန်ကိုပဲယူရမယ်ဆိုတဲ့ဟာဒါကျွန်တော်တို့ဆွေးနွေးညှိနှိုင်းအဖြစ်ရှာရမယ်အပိုင်းမှာ။အဲ့တော့တမတော်သဘောမတူရင်အခက်အခဲရှိတယ်ဆိုတာမှန်တယ်။သို့တော့အာဏာပြန်သိမ်းနိုင်တယ်ဆိုတဲ့အချက်တော့ကျွန်တော်တို့ကလက်မခံပါဘူး။ဘာကြောင့်လဲဆိုတော့အခုလဲအာဏာသိမ်းထားတာပဲ။အဲ့တော့1962ခုနှစ်ကလက်နက် ည်းအာနာသိန်းနဲ့အခုဖွဲ့စည်းပုံချင်အောင်ဦးရင်းနဲ့အာနာသိန်းနဲ့ဒါပါပဲအဲ့တော့အဲ့ဒီဖွဲ့စည်းပုံချင်အောင်ဦးရင်းနဲ့အာနာသိန်းထားတာကိုကျွန်တော်တို့ကပြည်သူလက်ထဲကိုနိုင်ငံတော်အာနာပြန်လည်ရောက်ဖို့အတွက်ဒါကြိုးစားအထုတ်တဲ့နီးနာနေတရားကိုပဲကျွန်တော်ကဆွေးနွေးတဲ့အပိုင်းမှာလွယ်မယ်လို့ကျွန်တော်မပြောပါဘူးခက်ခဲပါလိမ့်မယ်တို့တော့ကျွန်တော်တို့ကြိုးစားပြီးအဖြစ်ရှာရမယ်နောက်တစ်ခုကျွန်တော်တို့ပြည်သက်တယောက်ဆွေးနွေးသွားတဲ့ဒီဇိုင်းပါတယ်ဆိုတဲ့ကိစ္စလေအဲ့တော့ဒီပါလီမန်စနစ်ကိုသူကထောက်ပြသွားတယ်ပါလီမန်စနစ်မှာအုပ်စုခွဲတွေဖြစ်တယ်အဲ့ဒီမှာစစ်တပ်ကအာဏာသိမ်းမှုအကြောင်းပေါ်တယ်နောက်ဒီပုံမှန်လေးကျွန်တော်အခြေအနေပြောစရာမရှိပါဘူးဒီဇိုင်းပါရင်ဒီဇိုင်းပြင်ရမှာပေါ့ဗျာအဲ့တော့လက်ရှိဖွဲ့စည်းပုံအခြေအနေဦးတွေဟာဒီဇိုင်းမမှန်မှုဒီဇိုင်းမှန်နေမမှန်မှုကိုသုံးသပ်တဲ့ပြည်သူကတစ်ချောင်းပဲရှိပါတယ်အဲ့ဒါကပြည်သူလူထုရဲ့ဆန္ဒပါပဲပြည်သူလူထုကလိုလားတယ်ဆိုရင်ပြည်သူလူထုကနှက်သက်တယ်ဆိုရင်ဒါကျွန်တော်တို့တိုင်းပြည်အတွက်စီလျော်တဲ့ကန့်ကြီးတဲ့ဥရေလို့ဆိုရမှာပဲအဲ့တော့အခုကျွန်တော်တို့2008ဖွဲ့စည်းပုံအခြေအနေဥရေဟာစရေးကလေးကပြည်သူဆန္ဒမပါဘူးတမတော်ကရေးခဲ့တယ်ပြီးတော့နိုင်ငံတော်အာဏာပြည်သူကိုမအားဖဲကိုတက်ကိုပြားထားတယ်အဲ့တော့ဒီအခြေအနေကိုကျွန်တော်တို့ကရအောင်ရုံရမှာပဲအဲ့တော့ရအောင်ရုံမှုကျွန်တော်တို့ကတော့နီလန်းတွေကိုဥရပညာရှင်အနေနဲ့ရှာကြံပြီးစဉ်းစားပေးတာပဲဒီနီလန်းတွေဟာကျွန်တော်တို့တုံးလို့ရတဲ့နီလန်းတွေအဆင်ပြေခြင်းလည်းပြင်မယ်အခက်အခဲကြုံရင်လည်းကြုံရမယ်နီလန်းကအမျိုးမျိုးရှိပါတယ်ဒါကျွန်တော်ကတလန်းမဲ့တာလွတ်တော်ကိုပဲပြောသေးတယ်ဟာလာနောက်တစ်မျိုးဆိုပို့ပြီးတော့လွယ်ပါတယ်အဲ့ကျွန်တော်တို့ရှိမှခုလွတ်တော်14ခုရှိတယ်ကိုသားညီကြီးเนาะဒါကျွန်တော်တို့ဒီနေ့တိုင်းလွတ်တော်တွေအဲ့ဒီဒီနေ့တိုင်းလွတ်တော်တွေမှာလည်းဒီလိုအဆိုတင်တော့ဒီလိုအဆိုတင်ပြီးတော့မှဆုတ်ဖြတ်ချက်တွေချမယ်ကျွန်တော်တို့မလိုချင်ဘူးအစ်စ်လိုချင်တယ်ဆိုရင်ဒါပြည်သူအတံမဲအဲ့တော့ပြည်သူတရားလုံးကဖွဲ့စည်းပုံချင်ဥပဒေတရားကိုအစ်စ်လိုလားပါတယ်ဆိုတာကိုတမတော်ကလက်မခံနိုင်ဘူးလို့ပြောရင်တမတော်ဟာပြည်သူကိုဆန့်ကျင်တဲ့တမတော်ပြည်သူဆန္ဒကိုမလေးစားတဲ့တမတော်ဖြစ်သွားမှာပေါ့တမတော်ဟာဒီလိုမျိုးအဖြစ်ခံမလားဒီလိုသမိုင်းသူတို့ရေးမလားဒါလည်းပဲကျွန်တော်တို့စဉ်းစားစရာရှိပါတယ်ဒါဆွေးနွေးလို့ရတဲ့အချက်တွေပါပဲ
ကျွန်တော်တစ်ချက်တော့တစ်ချက်ဥကိုနီကိုမေးချင်ပါတယ်ဥကိုနီရဲ့စဉ်းစားချက်ကလူလူဆန္ဒကိုအခြေခံစဉ်းစားတာကိုလူလူကိုယ်စားလှယ်တွေကိုအခြေခံစဉ်းစားတဲ့သဘောဖြစ်တဲ့ခါကျတော့တလောကဆိုရင်ပဲကြောင်းသားတွေထွက်လာပါတယ်အခြေခံဥပဒေပြင်ဆင်ရေးရင်းနှီးတဲ့ကိစ္စကိုသူတို့မကျေနပ်ဘူးဆန္ဒပြကြတယ်ဖန်နာစည်းတာတွေဖြစ်လာတယ်အဲ့တော့ဒီခုနကလူလူဆန္ဒအခြေခံတဲ့စဉ်းစားချက်တွေဖြစ်လာမယ်ဆိုရင်ဒီလိုလှုပ်ရှားမှုတွေလည်းအနေနဲ့များတော့ပေါ်လာမှာပဲအဲ့တော့ထိတ်တိတ်ဖြစ်မှုတွေကိုဖြစ်လာစရာရှိပါလားအဲ့တော့ကိုစိုးရိမ်စရာရှိပါလား
ဖြစ်မယ်ဘယ်လိုအခါဖြစ်မလဲဆိုရင်ကျွန်တော်ပြောသလိုစီးနဲ့ကန်းနဲ့ဘောင်းအတွင်းကပြောင်းဖို့မကြိုးစားဘဲနဲ့ပိတ်ဆို့မယ်ဟန်တမ်းမယ်ဆိုရင်တော့ထိတ်တိတ်တွေ့ဆုံတာတွေဖြစ်လာနိုင်ပါတယ်နော်စူပူရာတွေပုံကြွတာတွေကျွန်တော်တို့တနိုင်ငံလုံးသပိတ်ပေါက်တာတွေအဲ့ဒီဘက်ကိုဥတီသွားပါလိမ့်မယ်ကျွန်တော်တို့ကဒါကိုမလိုလားဘူးဒီဟာ side effect တိပိများလို့နဲ့ဘေးသွက်ဆူကျိုးအလွန်များတယ်ဒါကြောင့်မလို့ကျွန်တော်တို့ကစနစ်တကျပြောင်းကျင်တယ်အဲ့တော့ဒီမှာပြဿနာတစ်ခုတည်းပဲရှိပါတယ်စစ်တပ်ပါပဲဥရထွန်းပြောတာကျွန်တော်တို့လက်ခံပါတယ်တော့စစ်တပ်ကသာအခြေအနေမှန်ကိုသိပြီးတော့တိုင်းပြည်မပြတ်အောင်တော့တီတီငိမ့်ငိမ့်နဲ့ဟလာ model ဖြစ်သွားအောင်ကဘာပေါ်မှာစံပြဖြစ်သွားအောင်ဒီအပြောင်းလဲတစ်ခုကိုလုပ်မယ်ဆိုရင်တမတော်ကလူလူစန္ဒနဲ့အညီလိုက်ပြီးတော့မှတဆင်ပြီးတဆင်ပြောင်းပေးသွားမယ်ဆိုရင်အထက်အထက်မရှိနိုင်ပါဘူးကိုသားညို
့ဟုတ်ကဲ့ခင်ဗျာဥယျာထွန်းကျွန်တော်ဆက်ပြီးတော့ခုနဥကိုနီဆွေးနွေးသွားတဲ့ပုံမှာပဲမေးချင်ပါတယ်စစ်တပ်ကဘယ်လိုရပ်မလဲဆိုတဲ့ပုံမှာဒါအဖြေထွက်မှာပဲတဲ့စစ်တပ်ရဲ့ရည်တည်ချက်ကိုလူလူကိုပြရမှာပဲတဲ့ဥယျာထွန်းရဲ့အမြင်ကရော
မှန်ပါတယ်တမတော်ကကျွန်တော်တို့ဒီနိုင်ငံရဲ့ခွင့်ပြုတိုးတက်ရေးအတွက်နောက်ဒီတိုင်းပြည်စီလုံးညီညွတ်ရေးအတွက်ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေကဟန်တာဖြစ်နေတယ်ဆိုတာကိုသဘောပေါက်နားလည်ဖို့တော့ဒီသက်ဆိုင်ရာနိုင်ငံရေးဟိုပါတီခေါင်းဆောင်တွေနောက်လွှတ်တော်ကိုယ်စားလှယ်တွေပေါ့နော်သူတို့ကပို့ပြီးတော့တာဝန်ကြီးတယ်လို့ထင်ပါတယ်ဟိုကျွန်တော်တို့ပြောတာဆိုတာတွေကအစပေါ့နော်ဒီတမတော်ရဲ့အခန်းကဏ္ဍကိုလည်းအတိအမှတ်ပြုပြီးတဲ့အခါကျတော့ကျွန်တော်တို့ကဒီစီလုံးညီညွတ်ရေးတိုင်းရင်းသားစီလုံးညီညွတ်ရေးရဖို့အတွက်ကဗဟုထုတ်ကိုင်မှုတင်းကျပ်လို့အရင်တော့လို့မယုံမကြည်စိတ်တွေနဲ့ဒီတင်းကျပ်ထားလို့ရှိရင်ပို့ပြီးတော့တွေးကွဲစေမယ်ပို့ပြီးတော့ဒီစီလုံးညီညွတ်ရေးအတွက်အခက်အခဲဖြစ်စေမယ်ဆိုတာသဘောပေါက်ဖို့လိုပါတယ်အဲ့ဒီအတွက်ကိုကျွန်တော်တို့ကဒီဟိုပါပေါ့နော်သူတို့နားလေလောင်အချိန်တစ်ခုပေးရမှာဖြစ်တယ်လို့ဟိုကျွန်တော်တို့စီယုံနိုင်ရမယ်လို့ကျွန်တော်ယူထားပါတယ်
ဟုတ်ကဲ့ဥယျာထွန်း
စီယုံနိုင်လို့ရှိရင်ကျွန်တော်ထင်ပါတယ်ဟိုနားလေအောင်ကျွန်တော်တို့ကအပြန်အလှန်ပေါ့သူတို့ကတဆိုးရိမ်မှုတွေကိုလည်းကျွန်တော်တို့နားလေအောင်ကိုချင်းစာပြီးတော့ဆွေးနွေးညှိနှိုင်းနိုင်မယ်ဆိုလို့ရှိရင်တော့ဒါချောချောမွေ့မွေ့ဒီအပြောင်းလဲတွေဖြစ်လာနိုင်ပါတယ
်ဥယျာထွန်းကိုကျွန်တော်မေးချင်ပါတယ်ဥယျာထွန်းခုနကပြောသွားတဲ့အထက်မှာဖွဲ့စည်းပုံပြင်ရေးကိစ္စတိုင်းသားလူလာရဲ့ချင်းလူလာရဲ့ပြင်ဆင်မှုတွေအခုကလွတ်တော်ထဲမှာဒီတိုင်းဆိုရင်တော့ဖြစ်နိုင်ခြေနည်းသွားပြီပေါ့ဥရထုံးလည်းပြောပါတယ်ဒါပေမဲ့ခုနကဥက္ကုဏီပြောတဲ့အထက်မှာတော့အားလုံးဒီပြည်သူကိုယ်စားလှယ်အားလုံးကနေပြီးတော့ပြင်ဖို့ကြိုးစားမယ်ဆိုရင်စစ်တပ်နဲ့ဥရထုံးထိတိုက်ဖြစ်မယ်ဆိုတဲ့စိုးရိမ်ချက်ရှိပါတယ်မျိုးသားညီညွတ်ရေးကိုတစ်ဖက်ကပြန်ကြည့်တဲ့ခါကျတော့အဲ့တော့ခုနကစောင့်ရမယ်ဆိုတာဘယ်လောက်ထိစောင့်ရမလဲတကယ်တမ်းအခုအနေထားမှာဖွဲ့စည်းပုံပြင်ဆင်ရေးအလားအလာက လွတ်တော်ထဲမှာလုံးဝပျောက်သွားပြီလားဥယျာဉ်ထွန်းရဲ့အမြင်သိကြပါလေ
။အခုဒီဒီပထမအချိန်လွတ်တော်ထဲမှာတော့ဟိုမလွယ်တော့ဘူးလို့ကျွန်တော်ပြောတယ်။တိတ်လည်းအချိန်မပြန်တော့ဘူး။ခုနဥက္ကဋ္ဌပြောသလိုကျွန်တော်တို့လွတ်တော်မှာကလည်းဒီပြည်သူလူထုကရွေးကောက်တင်မြောက်တဲ့တကယ်ကိုစားပြီးတဲ့လွတ်တော်ကိုယ်စားလှယ်တွေကနည်းနေသေးတဲ့အခါကျလာမယ့်လွတ်တော်မှာပေါ့နော်။လာမယ့်ဒုတိယအချိန်လွတ်တော်မှာတော့တကယ်ပြည်သူလူထုကိုကိုစားပြုတဲ့လွတ်တော်ကိုယ်စားလှယ်တွေပါမယ်။အဲ့ဒီအချိန်မှာဆိုရှင်ကျွန်တော်တို့ကတတိထားဖို့ကတော့တမတော်ကိုသိမ့်သွင်းတဲ့အမြင်စီယုံရေးအမြင်နဲ့ပဲကျွန်တော်တို့ကဆွေးနွေးပြောဆိုဖို့လိုပါတယ်။တမတော်ကိုကျွန်တော်တို့ကရံပက်အနေနဲ့ပြောဆိုတိုက်ခိုက်နေမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ချင်းပိုဝေးသွားနိုင်တာပေါ့ဒီနိုင်ငံရေးသမားတွေနဲ့တမတော်သားကိုယ်စားလှယ်တွေနဲ့ပိုဝေးသွားပြီးတော့သူတို့အနေနဲ့ကဒီဖွဲ့စည်းပုံခြေကားဥတွေပြင်ဆင်ရေးဟာတိုင်းရင်းသားစီလုံးညီညွတ်ရေးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အခြေခံကြတယ်ဆိုတဲ့ဥစ္စာကိုသဘောမပေါက်ဖဲနဲ့เนาะသူတို့ချုပ်ကင်မှတိုင်းပြည်ဟုတ်ပါတော့ငွေပြည်ပြမယ်ဆိုပြီးတော့အရင်စိတ်နဲ့ပြန်ပြီးတော့လှုပ်လာမယ်ဆိုရင်ကျွန်တော်တို့ကအတို့ရမရောက်ဖဲဖြစ်နိုင်တယ
်ဟုတ်ကဲ့ဥယထုကတော့စစ်တပ်ရဲ့သဘောထားကိုစစ်တပ်ရဲ့အပြောင်းလဲကိုစောင့်ကြည့်တဲ့သဘောပေါ့အဲ့တော့ဘယ်လောက်ထိစောင့်ရမလဲမြန်မာနိုင်ငံကပြောမယ်ဆိုရင်တော့စစ်အစိုးရအောက်မှာပဲနှစ်ပေါင်း20ကျော်လောက်နေခဲ့ရပြီဘယ်လောက်ထိစစ်တပ်ရဲ့အပြောင်းလဲကိုစောင့်ရမယ်လို့ယူဆပါလဲစိတ်ဓာတ်အပြောင်းလဲကို
အဲ့ဒီဟာတော့ကျွန်တော်တို့ဒီဘက်ပေါင်းစုံရဲ့အခြေအနေနဲ့လည်းထိုင်တာပေါ့လေဒီကျွန်တော်တို့ကျွန်တော်အနေနဲ့ကတော့ခုနပြောသလိုပြည်ပြလည်းမဟုတ်တဲ့အတွက်ကြောင့်မလို့ဘလောက်ဆိုတဲ့ကာလကိုတော့မပြောနိုင်ဘူးပေါ့နော်ကျွန်တော်တို့ရဲ့နိုင်ငံရေးအင်အားစုတွေရဲ့ထူထောင်မှုနောက်အပြန်အလှန်နားလည်မှုနောက်တစ်ခုကတစ်ဖက်ကလည်းရွေ့လာမလို့ကျွန်တော်ထင်ပါတယ်ကျွန်တော်တို့ဒီအရာဝတ္ထုတိုင်းဟာဒီအငြင်းတည်နေနေတာမဟုတ်တဲ့အတွက်ကြောင့်တတ်မတော်ရဲ့သဘောထားတွေအားလည်းတူတူပေါ်ထားတဲ့သဘောထားတွေဒီကျွန်တော်တို့နိုင်ငံပေါ်မှာဖက်ဒရယ်စနစ်ပေါ်မှာထားတဲ့သဘောထားတွေဒါတွေအားလည်းအပြောင်းလဲတွေဖြစ်လာလိမ့်မယ်လို့ကျွန်တော်ကတော့ယူဆပါတယ်အဲ့တော့ဟိုတိတိကျကျကြီးတော့ကျွန်တော်တို့မပြောနိုင်ဘူးပေါ့နော
်ဟုတ်ကဲ့
မဟုတ်တော့ကျွန်တော်တို့ကပို့ပြီးတော့စီလုံး
တစုံတရာ
ပို့သားရွာပြောတဲ့နိုင်ငံတစ်ခုချစ်တဲ့ပို့အတွက်အပြောင်းလဲတွေတော့ဖြစ်လာမှာပါ
ဟုတ်ကဲ့ပါခင်ဗျာဥယျာထွန်းကျေးဇူးပါခင်ဗျာကျွန်တော်တို့ daily life season အခုချိန်လဲဆက်သွားလို့ပါပေါင်ဆွနေပေးတဲ့ရှင်နေဥကိုနီနဲ့အခုပြည်သူတော်ကုစလေဥယျာထွန်းအားလုံးကျေးဇူးများကြီးတင်ပါတယ်သရရှင်တွေကိုလည်းကျေးဇူးများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ချိန်ခက်ခဲကြောင့်တချို့သရရှင်တွေကိုဖုန်းမခေါ်လို့အချိန်မရလိုက်ပါဘူးခင်ဗျာအဲ့ဒါကိုလည်းခွင့်လွှတ်ပေးဖို့တောင်းပန်ပါတယ် daily life season ဒီမှာပဲရနာခွင့်ပေးပါ
ဒါညအစည်းအဝေးထုတ်လုပ်သူမက်ဆုမုံနဲ့တူတင်ဆက်ခဲ့တဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းအစည်းအဝေးကိုနားဆင်ခဲ့ရတာပါရှင်။ VOA American တန်ရဲ့စနေနေ့ညဘက်အစည်းအဝေးတွေကိုဆက်လုပ်ပြီးတော့အတန်လွှင့်ပေးနေပါရရှင်။ဒီကနေ့ညဘက်အစည်းအဝေးအဆုံးသတ်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုနန်းလောင်ကတက်လှည့်ကြေညာပေးပါဦးမယ်ရှင်။
အီရန်နိုင်ငံနဲ့အမေရိကန်ပါဝင်ကမ္ဘာအင်အားကြီး6နိုင်ငံအကြားအဆင့်မြင့်ဆေးစပ်ညီနိုင်မှုတွေမှာတိုးတက်မှုအချို့ရှိခဲ့တယ်လို့နှစ်ဖက်စလုံးကပြောဆိုပြီးနောက်တနေ့မှာပဲဒီဆွေးနွေးဘက်ကိုဩစတြေးလျနိုင်ငံဗီယက်နာမှာပြန်ဆနေပါတယ်ဒါပေမဲ့လည်းအထူးကွဲလွဲချက်တွေပေါ်သဘောတူညီချက်တော့မရကြသေးပါဘူးတိုးတက်မှုတွေရှိခဲ့တယ်လို့လှုပ်ရှားရအများကြီးရှိနေတဲ့အကြောင်းနဲ့ခက်ခဲပေမဲ့လည်းနှစ်ဖက်စလုံးကဒီကိစ္စကိုရိုးရိုးသားသားနဲ့အပြင်းထန်စ조사ပြီးအချိန်အကန့်အသတ်နဲ့လုပ်ကိုင်နေရတာကိုလူတိုင်းနားလည်သဘောပေါက်အောင်လုပ်နေပါတယ်လို့အမေရိကန်နိုင်ငံခြားရေးဂျွန်ကယ်ရီကပြောတော့ပါတယ်ဂရိစ်နိုင်ငံအပေါ်ငွေချင်းကားမဲ့ကိစ္စနဲ့ပတ်သက်လို့အကြမ်းဖက်ကင်တွယ်နေတယ်လို့ဂရိစ်ကြီးပွားရေးဝန်ကြီးကဥရောပသမဂ္ဂနဲ့နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေအပေါ်ဆွဆွဲလိုက်ပါတယ်။ယူနစ်ဗာရိုဖာစကီကစပိန်သတင်းစာအယ်မူဒိုကိုအဲ့ဒီလိုပြောကြားခဲ့တာပါ။ဥရောပသမဂ္ဂနဲ့နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေဟာငွေချင်းကားဖို့အစီအစဉ်နဲ့ပတ်သက်လို့သူတို့ရဲ့တောင်းဆိုချက်တွေကိုဂရိစ်ပြည်သူတွေကထောက်ခံစေချင်နေတာပါ။အဲ့ဒါဆိုရင်သူတို့အနေနဲ့ဂရိစ်နိုင်ငံအပေါ်အချက်တကွဲဖြစ်အောင်လုပ်ဖို့အခွင့်အရေးရသွားစေမှာဖြစ်တယ်လို့လည်းပြောပါရယ်။ကမ္ဘာလုံးချုံရင်းနဲ့တည်ငြိမ်ရေးအတွက်ရုရှားနိုင်ငံနဲ့အမေရိကန်နိုင်ငံအကြားဆက်ဆံရေးဟာအရေးကြီးဆုံးကဏ္ဍဖြစ်ဆက်ရှိနေတယ်လို့ရုရှားသမ္မတဗလာဒီမီယာတိခမရှင်ဗလာဒီမီယာပူတင်ကပြောလိုက်ပါရရှင
်ဒီကနေ့ညပဲနိုင်ငံတကာသတင်းတွေကိုနန်းလောင်ကြေညာပေးသွားတာပါဒီညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆူမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ် VOA American တန်ရဲ့စနေနေ့နောက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမခွာညိုပါ
This program has come to you from the Voice of America, Washington.